to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ၈ရက်တောက်ကြနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်နေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါကြောင့်အမုန်းပွားမှုနဲ့နိုင်ငံသားမလိုလားတဲ့အမြင်တွေဆူနာမီလှိုင်းကြီးလိုဖြစ်စေခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားပြီးတကဘာလုံးအမုန်းစကားတွေအဆုံးသတ်ကြဖို့တောင်းဆိုလိုက်ပါတယ်။
We must act now to strengthen the immunity of all societies against the virus of hate.
Ammonia virus ကိုတကဘာလုံးကဝိုင်းတိုက်ဖျက်ချဖို့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့ Twitter စာမျက်နှာကနေဗီဒီယိုနဲ့ပန်ကြားလိုက်တာပါ။သတင်းတောက်တွေ၊လျှို့ဝှက်သတင်းဖွင့်ချသူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊ပရဟိတဆောင်ရွက်နေသူတွေ၊လူအခွင့်အရေးကိုကာကွယ်စောင့်ရှောက်နေကြသူတွေဟာပြစ်မှတ်ထားခံရတယ်လို့အတွေ့အမှုချုပ်ကပြောပါတယ်။နေရာတိုင်းမှာလူတိုင်းအနေနဲ့အမုန်းတရားကိုစတ်ကျင်ကြဖို့တယောက်နဲ့တယောက်လေးလေးဆက်ဆက်ဆက်ဆံကြဖို့နဲ့ကျင်နာစိတ်ထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကတောင်းဆိုပါရရှင်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့အီရန်နိုင်ငံမှာမြေငြင်လှုပ်ခတ်ခဲ့တာကြောင့်အခက်ကြုံခဲ့ပါတယ်။တဟီရန်မြို့တော်မှာဒီကနေ့တောက်ကြနေအစောပိုင်းလှုပ်ခတ်တဲ့ငရင်ကြောင့်ထောင်ထဲချီတဲ့လူတွေဟာရောဂါပိုးမပြတ်အောင်ခက်ခွက်ခွာနေတဲ့လေဆိုတာဂရုမစိုက်နိုင်ပေလမ်းတွေပေါ်ကိုထွက်လာကြပါတယ်။American ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့အဝေးအဝစ်လှုပ်ပေးသူတယောက်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့စစ်စစ်သိကြရပြီးတဲ့နောက်သမ္မတထရမ့်နဲ့ဒုသမ္မတမိုက်ပင်စ်တို့ရောဂါပိုးရှိမရှိနေတိုင်းစစ်စစ်သွားမယ်လို့အင်ဂျီရောကပြောပါတယ်။အရင်ကတော့တပတ်တခါစစ်စစ်တာဖြစ်ပါတယ်။ American မှာဒီကနေ့အစိုးရထုတ်ပြန်တဲ့အလုပ်လက်မဲ့ကိန်းဂဏန်းတွေအရ COVID-19 ကရောဂါကြောင့်ဧပြီလထဲမှာအလုတ်လက်မဲ့တန်း20ထက်မနည်းတိုးလာတဲ့အတွက်တနိုင်ငံလုံးအလုတ်လက်မဲ့နှုံ16ရာခိုင်နှုံလောက်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကအခန့်မှန်းပါတယ်။အမေရိကန်ပြည်နယ်40လောက်မှာတော့ကန့်တတ်ချက်တွေကိုလျှော့ပေါက်ပြီးစီးပွားရေးလုပ်ငန်းတွေကိုပြန်လည်ဖွင့်လှစ်နေကြပါတယ်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလွန်ခဲ့တဲ့2လကျော်ကလူမဲတယောက်ကိုတနက်နေ့ပြစ်ခတ်ခဲ့ပုံရတဲ့လူပြူသားဖာနှစ်ယောက်ကိုလူသတ်မှုနဲ့ဖမ်းဆီးတရားစွဲလိုက်ပါတယ်။February လာတော့က Bandwick မြို့မှာဖြစ်ခဲ့တဲ့အဖြစ်အပျက်လက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုထွက်လာခဲ့ပြီးတဲ့နောက်ဒီအဖို့ကိုတရားမျက်မျှတတ်တာဖော်ထုတ်ဖို့အတွက်နိုင်ငံရေးသမားတွေကြော်ကြားသူတွေအပါအဝင်တနိုင်ငံလုံးကဝိုင်းပြီးတောင်းဆိုခဲ့ကြပြီးတဲ့နောက်မှာဂျာတာရင်းတွေကဖမ်းဆီးလိုက်တာပါလူနေရပ်ကွက်တစ်ခုမှာပြေးနေပုံရတဲ့အသက်25နှစ်အရွယ်အာမတ်အာဘရီကိုကားနဲ့ဆောင်းနေတဲ့အသက်64နှစ်အရွယ် Gregory McMichael နဲ့အသက်34နှစ်အရွယ် Travis McMichael တို့ကရင်ဆိုင်တွေ့ပြီးတော့တနက်နေ့ပြစ်ခဲ့တဲ့ဗီဒီယိုထွက်လာခဲ့တာပါပြစ်ခတ်မှုမဖြစ်ခင်ကားပေါ်ကဆင်းလာတဲ့တယောက်နဲ့ရုံရင်ဆန်ခါဖြစ်တာကိုဗီဒီယိုထဲမှာတွေ့ရပါတယ်အာမက်ချာဘရီဟာသူနေတဲ့ရက်ွက်ထဲမှာအပြေးလေးချိန်ကလုံနေတာလို့ယုံကြည်တဲ့အကြောင်းသူ့ရဲ့မိခင်ကပြောပါတယ် Gregory McMichael နဲ့ Travis McMichael တို့ကတော့အိမ်ဖောက်ထွင်းသူတယောက်လို့ယုံကြည်တဲ့အတွက်လိုက်ဖမ်းခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်အဖြစ် American လွှတ်တော်အမတ်ဟောင်းThomas H. Andrews ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတာဝန်ပေးလိုက်ပါတယ်။မကြာခင်ကတာဝန်သက်တမ်းပြီးဆုံးသွားတဲ့ပမောက္ခရန်ဟီလီရဲ့နေရာမှာသူ့ကိုတာဝန်ပေးလိုက်တာပါ။ American ပြည်ထောင်စုအောက်လွှတ်တော်မှာမိန်းပြည်နယ်ကိုစားပြုအမတ်အဖြစ်1962ခုနှစ်ကနေ1995ခုနှစ်အဖြစ်တာဝန်ထမ်းခဲ့သူ Thomas Andrews ဟာ Andrews Strategic Services ဆိုတဲ့ Washington မြို့တော်အခြေစိုက်အတိုင်ပင်ခံလုပ်ငန်းလုပ်ကိုင်နေသူဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီမိုကရေစီစနစ်ခိုင်မာအားကောင်းစေရေးဆောင်ရွက်တဲ့National Democratic Institute NDI အဖွဲ့အစည်းအတွက်ကမ္ဘောဒီးယား၊ Indonesia, Algeria, Croatia, Serbia, Ukraine နဲ့ယေမန်နိုင်ငံတို့အပါအဝင်နိုင်ငံတော်တော်များများကလွှတ်တော်အမတ်တွေ NGO တွေနိုင်ငံရေးပါတီတွေနဲ့အလုပ်လုပ်ကိုင်ခဲ့ဘူးတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့The Nobel Peace Laureate Campaign for Aung San Suu Kyi and the People of Burma အဖွဲ့မှ2000ခုနှစ်တုန်းကထွေထွေတွေ့ရမှုအဖြစ်ဆောင်ရွက်ခဲ့ပါတယ်။အဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့ Euro Burma Network ကွန်ရက်အဖွဲ့တွေအတွက်လည်းအကြံပေးအဖြစ်ဆောင်ရွက်ခဲ့ဘူးပါတယ်။ Win Without War နဲ့ United to End Genocide စတဲ့ NGO အဖွဲ့တွေမှလည်းတက်တက်ကြွကြွလှုပ်ရှားခဲ့သူဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ9.69 kHz 1535တုံည9.25 kHz 1783တုံည9.32 kHz 9335နဲ့ပထမနာရီဘက်မှာ9.190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ ဗီအမေရိကန်တန်ကနေတောက်ကြနေညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပြီးနေပါတယ်ကျွန်တော်ရန်နိုင်ပါတောင်ကိုရီးယားနိုင်ငံဆိုးမြို့မှာညာကလပ်သွားတဲ့သူတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်သူတရားစင်ကျော်ရှိခဲ့တာကြောင့်ညာကလပ်တွေနဲ့အလားတူဖျော်ဖြေလုပ်ငန်းတွေကိုနောက်ထပ်တစ်လပိတ်ထားဖို့ဒီနေ့မှာပြောကြားလိုက်ပြီးကျောင်းတွေပြန်ဖွင့်ဖို့လည်းရွှေဆိုင်လာဝယ်ရှိပါတယ်ကျောင်းတွေကိုရှေ့သတင်းပတ်မှာဖွင့်ဖို့လှုံ့ထားပေမဲ့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ25ယောက်အထိထပ်တွေ့တာကြောင့်စိုးရိမ်မှုတွေတဖန်ပြန်ဖြစ်လာတာပါဒါဟာ9ရက်အတွင်းပထမဆုံးအကြိမ်ဖြစ်ယောဂကုသခန်းသူ10ယောက်နဲ့အထက်တွေ့ရှိတာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်သွားပြီးနောက်တစ်ဆင့်အနေနဲ့ဘာလုပ်မဲဆိုတာကိုဆုံးဖြတ်သွားမှာဖြစ်ကြောင်းနဲ့လူတွေအနေနဲ့သတိရှိရှိနေကြဖို့ကိုတောင်ကိုရီးယားအနာပိုင်တွေကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကုသခန်းသူ3390နဲ့သေဆုံးသူ103ယောက်ရှိတာကြောင့်အခုဆိုရင်ကုသခန်းသူစုစုပေါင်း 56,000 ကျော်နဲ့သေဆုံးသူ 1,800 ကျော်သွားခဲ့ပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ရောဂါကူးစက်ခံသူ 16,000 ကျော်နေပြန်ကောင်းသွားပြီလည်းဖြစ်ပါတယ်။မွန်မိုင်းမြို့တီရှိရာမဟာရာရှရာပြည်နယ်မှာရောဂါကူးစက်မှုကအဆိုးဆုံးဖြစ်ပြီးတော့ကူးစက်ခံသူ 2,000 နီးပါးနဲ့သေဆုံးသူ 651 ယောက်ရှိပါတယ်။မလေးရှားနိုင်ငံဘက်မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ 68 ယောက်ရှိတာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူစုစုပေါင်း 6,500 ကျော်သွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း 109 ယောက်ရှိပေမဲ့အခုဆိုရင်သေဆုံးမှုမရှိတာ 2 ယောက်မြောက်ရှိသွားခဲ့ပြီလည်းဖြစ်ပါတယ်ခင်ဗျာ။ပြောင်းနိုင်ငံကအမေရိကန်ကိုရောင်းချနေတဲ့စီးပတ်ဆိုင်ရာသုံးနှကောင်းစည်းမျက်နှာဖုံးလေးဟာရေသွေးမပြည့်မီတာကြောင့်ဆိုပြီးတရုတ်ကုမ္ပဏီ66ခုကရောင်းတဲ့နှကောင်းစည်းတွေကိုသမ္မတထရမ့်အစိုးရကပိတ်ပင်ထားမြစ်လိုက်ပါတယ်။အဲဒီနှကောင်းစည်းမျက်နှာဖုံးလေးဟာရေသွေးညံ့တယ်လို့ကြေညာသူတွေကပြောပါတယ်။စီးပတ်ဆိုင်ရာမှာအသုံးပြုနေတဲ့ N95 နှကောင်းစည်းတွေဟာပုံမှန်ရိုးရိုးနှကောင်းစည်းမျက်နှာဖုံးတွေနဲ့အဝတ်နဲ့လောက်တာတွေထက်ရောဂါကာကွယ်နိုင်တဲ့အတွက်ဆရာဝန်တွေသူနာပြုတွေနဲ့ဆေးရုံတွေကပို့ပြီးတော့လိုချင်ကြတာဖြစ်ပါတယ်။ဒါမဲ့တရုတ်ကနေထုတ်တဲ့ KN95 နှာခေါင်းစည်းတွေဟာ24ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်ပြီးတရုတ်ကနေပို့လိုက်တဲ့တသုံးမှာဆိုရင်1ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်တယ်လို့အမေရိကန်ဆိုးရအစားအစာနဲ့ဆေးဝါးကုကဲဌာန FDA ကကြာသပတေးနေ့ကပြောပါတယ်အခုလိုအမေရိကန်ဆိုးရဘက်ကတားမြစ်လိုက်တဲ့အတွက်အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုနှာခေါင်းစည်းတွေရောင်းချဖို့တရားဝင်ခွင့်ပြုထားတဲ့တရုတ်ကုမ္ပဏီဟာအရင်က80ရှိရာကနေအခုခါမှာ14ခုပဲကျန်တော့တယ်လို့ FDA ကပြောပါတယ်အမေရိကန်မှာစီးပတ်ဆိုင်ရာသုံး N95 နှာခေါင်းစည်းတွေလိုအပ်တာကြောင့်ပြီးခဲ့တဲ့လကစပြီးတော့တရုတ်ကထုတ်တဲ့ N95 နှာခေါင်းစည်းတွေကိုအမေရိကန်ကဝယ်ယူခဲ့တာဖြစ်ပါတယ်။ဒါပြင် COVID-19 ရောဂါအတွက်ဆေးဝါးအထုတွေရောင်းချနေတယ်လို့ဆိုတဲ့ကုမ္ပဏီတွေကိုလည်းသတိပေးစာ42ဆောင်ပို့ထားတယ်လို့ FDA ကပြောပါတယ်။အဲ့ဒီဆေးတွေဟာအထုဖြစ်ုံသာမကအန္တရာယ်ရှိတယ်လို့လည်းဆိုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံခြေဆိုင် Frontier မြန်မာသတင်းအဂျီတာချုပ် Thomas Key နဲ့သတင်းတပ်ပုံဆရာခွန်လက်တူဟာ2020ခုနှစ်လူ့အခွင့်အရေးဆိုင်ရာစာနယ်ဇင်းထူးချွန်ဆု Human Rights Press Award ဆုတွေချီးမြှင့်ခံရပါတယ်။အာရှတစ်လွှာကလူ့အခွင့်အရေးဆိုင်တဲ့သတင်းရေးသားပေးပို့ချက်တွေကိုအခြေခံပြီးဒီဆုကိုရွေးချယ်ချီးမြှင့်တာဖြစ်ပြီး Frontier မြန်မာသတင်းအဂျီတာချုပ် Thomas Key ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာ9ရက်နေ့ကထုတ်ဝေခဲ့တဲ့ Born Illegal Detained Rohingya Children's are Victim, Not Criminals ဆိုတဲ့ခေါင်းစဉ်နဲ့အရီဒါအဘော်ဆောင်းပါအတွက်စူးချီးမြှင့်ခံရတာဖြစ်ပါတယ်။တပုံစီယာခွန်လက်ကတော့ Jade Crisis လို့နာမည်ပေးထားတဲ့ကချင်ပြည်နယ်ဖားကန်ကြောက်စိမ်းတွင်းနေတဲ့ပတ်သက်ပြီးသူရိုက်ထားတဲ့သတင်းတပ်ပုံအတွက်စူးချီးမြှင့်ခံရတာပါ။ဒီစုကိုတော့ဟောင်ကောင်ကနိုင်ငံသားသတင်းတော်များအသင်း Amnesty International လို့ခေါ်တဲ့နိုင်ငံကလူ့ခွင့်ရေးအဖွဲ့ဟောင်ကောင်အဖွဲ့ခွဲနဲ့ဟောင်ကောင်သတင်းတော်များအဖွဲ့ကရွေးချယ်ချီးမြှင့်တာဖြစ်ပါတယ်။လူတွေရဲ့အခြေခံခွင့်ရေးတွေကိုပို့ပြီးတော့လေးစားလိုက်နာမှုနဲ့လူတွေရဲ့လွတ်လပ်ခွင့်တွေကိုချိမ့်ချောက်လာနေတဲ့အရာတွေကိုအာရုံစိုက်လာစေဖို့အတွက်ရည်ရွယ်ပြီးဒီစုကိုချီးမြှင့်လာခဲ့တာဟာအခုဆိုရင်24ချိန်မြောက်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကြောင့်အဆိုအဆုံစီးပွားရေးကျဆင်းမှုတွေဟာကျော်လွန်လာခဲ့ပြီလို့ယူဆနေတာကြောင့်အာရှအစုရှယ်ယာဈေးကွက်တွေလည်းဒီနေ့မှတက်ခဲ့သလို Wall Street အစုရှယ်ယာဈေးတွေလည်းတစ်ပတ်အတွင်းမှာအများဆုံးတက်ခဲ့ပါတယ်။ကာယရောဂါအဆိုးကြီးကြောင့်ဖြစ်လာတဲ့ထိခိုက်မှုတွေကျော်လွန်နိုင်အောင်ဂျပန်အစိုးရကနောက်ထပ်အကူအညီပေးမယ်ဆိုတဲ့သတင်းတွေကြောင့်ဂျပန်နိုင်ငံရဲ့ Nikkei Asusia ဈေးကွက်ကဒီနေ့နေ့လယ်က 2.6 ရာခိုင်နှုန်းတက်ခဲ့ပါတယ်။ဒါပြင်တောင်ကိုရီးယားက Kospi က 3.9 ရာခိုင်နှုန်းနီးပါး Australia က S&P 200က 3.5 ရာခိုင်နှုန်း Hong Kong က Hang Seng က 1 ရာခိုင်နှုန်းနဲ့ Shanghai Composite Asusia ဈေးကွက်က 3.9 ရာခိုင်နှုန်းတက်ခဲ့ပါတယ်။ American ပြည်ထောင်စု New York မြို့က Wall Street Asusia ဈေးကွက်မှာဆိုရင်လဲကြာသပတေးနေ့က S&P 500 Asusia ဈေးကွက်က 1.2 ရာခိုင်နှုန်းတက်ခဲ့ပြီးဒါဟာ၄ရက်အတွင်း3ရက်မြောက် Asusia ဈေးတွေတက်ခဲ့တာဖြစ်ပါတယ်ခင်ဗျာ View American တန်ကနေတောက်ကြနေညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာကယောဂါကြောင့်ထိခိုက်မှုကြီးကြီးမားမားရှိခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့အစိုးရကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ပေးနေရမှာအခုတတိယအတုံအနေနဲ့လုပ်ငန်းတရာကျော်ကိုချင်းွေချပေးတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။ကပေးလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ COVID-19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့လက်တလောမှာတော့ကျပ်ငွေဘီလျံတရာကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းွေတစ်နှစ်ကိုအတိုးနှုံးတရာဂိုင်းနှုံးနဲ့တစ်နှစ်သက်မှတ်ထုတ်ချေးခဲ့တာပါဒီတစ်ခေါက်ဆိုရင်၃ချိန်မြောက်ချင်းငွေထုတ်ပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကုန်တယ်နဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ယုံ UMSCCI ကနေထိခိုက်ခံစားရတဲ့လုပ်ငန်းရှင်တွေချင်းငွေရရှိနိုင်မှုကူညီလှုပ်ဆောင်ပေးနေတာတွေရှိပါတယ်တင်ပြလာတဲ့လုပ်ငန်းတွေကိုစူးစီးဆောင်ရွက်ပေးတဲ့အပိုင်းကိုကူညီဆောင်ရွက်ပေးနေတာဖြစ်ပေမဲ့ရွေးချယ်ရေးပိုင်းကတော့အစိုးရဘက်ကဖွဲ့စည်းထားတဲ့ပုံအဖွဲ့ကနေဆုံးဖြတ်အတည်ပြုတာဖြစ်တယ်လို့UMSCCI အထွေထွေတွဲပတ်အတွင်းရေးမှူးဦးအေးဝင်းက VOA ကိုပြောပါတယ်
။ညီရင်းမှာဟိုကွင်းစင်းပြီးတော့လိုက်စစ်ဖို့ဆိုတာဟိုအခက်အခဲတရလည်းဖြစ်ပါတယ်။ဒီသူတို့တင်ပြလာတဲ့ဟိုစီးရင်ပေါ့နော်ဓာတ်ပုံအထောက်ထားပေါ့သူတို့ဒီတင်ပြလာတဲ့ဟိုပေါ့လိုက်စင်းနေပေါ့နော်အမှန်တကယ်တသန်းရှိမရှိဆိုတဲ့လိုက်စင်းနောက်ပြီးတော့သူတို့တင်ပြလာတဲ့စီးရင်နောက်ပြီးတော့သူတို့တင်ပြလာတဲ့ဓာတ်ပုံအထောက်ထားဒီအချက်၃ချက်ပုံမှာပဲအခြေခံပြီးတော့စီစဉ်ရတာဖြစ်တဲ့အတွက်သူတို့တင်ပြလာတဲ့ပုံမှာမူတည်ပြီးတော့ပဲဒီလုံးပမာဏတွေကဟိုဟာဖြစ်သွားမှာပါကျသွားမှာပါဟိုတစ်ခုရှိတာပေါ့လေအဲပမာဏကြီးတဲ့ဟာတွေဆိုရင်တော့အဖြစ်ဆိုဥမာဟိုတယ်တွေဆိုရင်သက်ဆိုင်ရာဝန်ကြီးဟိုဘာလို့ဆိုဒီအခွဲမှာဟိုတယ်ဝန်ကြီးဟိုဌာနလည်းပါတာ哦ဟိုဟိုတယ်ဆိုဒီဟိုတယ်ကတကယ်ရောရှိရလားတကယ်ရောလုပ်နေရလားတော့ပြီးဖို့အသင့်တော်လားဆိုတာအဲ့ဒါလေးတော့သူတို့ဟိုကောင်တာချက်ကြီးတော့ပြန်လုပ်ပါတယ
်ရှမ်းပြည်နယ်ညောင်ရွှေမှာဟိုတယ်နဲ့ခီးပြည်တော်စုဝင်ကြီးမိသားစုပိုင်လုပ်ငန်းကိုပမာဏကြီးကြီးမားမားချင်းငွေရတယ်ဆိုပေမဲ့ညောင်ရွှေမှာရှိတဲ့တခြားဟိုတယ်နဲ့လုပ်ငန်းတွေကတော့ချင်းငွေတင်ထားတာခုချိန်ထိမရသေးဘူးလို့အဲ့ဒီမြို့ကဟိုတယ်လုပ်ငန်းရှင်တွေစီကတည်ရပါတယ်။ညောင်ရွှေကဟိုတယ်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအောင်ကျော်မိုးကတော့လက်ရှိအခြေအနေမှာနေမြို့တွေကလုပ်ငန်းရှင်တွေအနေနဲ့ချင်းငွေရယူနိုင်မှုအခက်အခဲတွေရှိနေပြီးအချက်လက်တွေတင်ပြတာမှာကိုဗစ်ကြောင့်သွားလာရခက်ခဲနေချိန်မှာကိုယ်တိုင်တင်ပြနိုင်မှုအခက်ခဲလိုအပ်ချက်တစုံတရာရှိလာရင်လည်းအချိန်မီမပေးပို့နိုင်တာပေးနိုင်ခဲ့ရင်လည်းတင်ပြတဲ့အပိုင်းမှာတင်ပြဖို့ကြံရစ်ခဲ့တာတွေကြောင့်ပထမတစ်ချိန်တည်းကတင်ထားပေမဲ့အခုချိန်ထိမရသေးဘူးလို့ဆိုပါတယ်
ကျွန်တော်လည်းရလဲလောက်လေးကြတော့အဲ့ဒါလည်းမကြည့်ရအောင်အဲ့ဒါမကြည့်ဘဲနဲ့ကျွန်တော်ကဒီနားလာကြတော့ကျွန်တော်တို့ဖော်ရရက်တိကြလာခဲ့ရတာပေါ့ဒီလိုဖြစ်လာလဲဆိုတော့ဒီအကြီးရုပ်ပြကျွန်တော်တို့ဒီဟိုတယ်လေးပိတ်တာဆိုတော့ဒီကြီးပိတ်ချက်ပဲလေးပိတ်ချတယ်ဒီပြလည်းမလာတော့ဘူးဒီခံစားနေစီမှာကျွန်တော်လက်ကြည့်နေရလေကျွန်တော်တို့ဘုံငါးကြီးအသေးစားလေးတွေပူဆိုးတယ်အခုဆောင်တော့လေကျွန်တော်တို့ပါမယ်နော်ဒါကြီးဒီဗီဒီယိုကြီးရယ်ခုလက်ထဲခါရဒီဒီခုနဲ့ကျွန်တော်ကြတော့မပါဘူးဆောင်ရည်ကြည့်ရခါကျတော့ကျွန်တော်မပါဘူးနော်အခုကျွန်တော်ဟိုရေးရေးချင်းကိုချပြီးပြီးပြောရတယ်ဒီကြီးရဲ့အကြီးရဲ့အပေါ်ကနေဒီကြီးရဲ့ချမ်းသာကြီးရဲ့ပေါ်တကြီးရဲ့ရသွားတယ်။တကယ်လို့ဒီကြီးကြီးလို့ခေါ်လာတယ်။အဲ့တော့ကျွန်တော်တို့ရဲ့ဒီဟိုတယ်လုပ်ငန်းရှင်အကြီးကြီးလေးတွေဖြစ်ချင်တယ်
။ချောင်းသာဘက်ကဟိုတယ်လုပ်ငန်းရှင်အချို့မှာတော့ဟိုတယ်၅လုံးလောက်ချင်းငွေရတယ်လို့ဟိုတယ်လုပ်ငန်းရှင်ဥက္ကဋ္ဌဖြစ်တဲ့ဦးမင်းကျော်ကပြောပါရယ်။ချင်းငွေရရှိတဲ့ငွေကြေးကလုပ်ငန်းလှုပ်ဆောင်ဖို့ထက်ဝန်ထမ်းတွေလစာအတွက်ပဲရည်ရွယ်တောင်းဆိုခဲ့တာဖြစ်တယ်လို့ဦးမင်းကျော်ကပြောပါရယ
်။မရတာနဲ့ဆိုင်ရတာလည်းဟိုဖြစ်ရောက်တယ်။နောက်တစ်ခုကလည်းတောင်းတဲ့ဥကလည်းကျွန်တော်တို့ဒီဟိုတယ်အသင်းအနေနဲ့ဒီဝန်ထမ်းတွေရဲ့လစာပေါ့နော်6လစာလောက်ကိုပဲကျွန်တော်တောင်းတာဖြစ်တာပေါ့နော်ကျွန်တော်ဘာလို့ပြောကိုဒီဟိုတယ်ဒီရှိတဲ့ဝန်ထမ်းတွေပေါ့နော်ကျန်းကျန်ဝန်ထမ်းတွေရော့မသွားဖို့အတွက်ဒါကိုချိန်နေနေနေပေါ့နော်အဲ့ဒါဆိုတော့ဟိုဖြစ်ရောက်တယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
အချို့လုပ်ငန်းတွေကတော့သူတို့တင်ပြထားတဲ့ပမာဏအတိုင်းမရရှိတာကြောင့်ရရှိတဲ့ချင်းငွေကလုပ်ငန်းလေပတ်လောက်အောင်မလောက်မငှဖြစ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်COVID-19 တုံ့ပြန်ရေးရန်ပုံငွေတွေကအချင်းငွေပေးဖို့အတွက်လုပ်ငန်းတွေရဲ့အခွန်ပေးဆောင်မှုအလုပ်သမားတွေအတွက်လူမှုဖူလုံခြေထည့်ဝင်မှုနဲ့လုပ်ငန်းလည်ပတ်မှုဝန်ထမ်းခန့်ထွန်းမှုတွေအပေါ်ကိုကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းငွေပမာဏကိုသတ်မှတ်ဆုံးဖြတ်တာဖြစ်တယ်လို့သိရပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့တာဖြစ်ပါလေ
။အပြည့်အဒေတာတွေမှာ COVID-19 ပြန်ပွားမှုဓာတ်ဆီးရေးကိုဘယ်လိုပူးတွဲဆောင်ရွက်ကြမလဲဆိုတာ COVID-19 တိုက်ဖျက်ရေးအတွက်ဖွဲ့စည်းထားတဲ့အစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီနဲ့အပြည့်ရဲ့လက်မှတ်ထိုးတန်းသားလက်နက်ကိုင် EAO အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။
အပြည့်ရထားတဲ့ကရင်ပြည်နယ်အတွင်းမှာ KNU နဲ့ဒေသခံမြန်မာတပ်တွေအကြားကိုဗစ် -19 ရောဂါစောင့်ကြည့်ရေးလုပ်ငန်းကိုအခြေခံပြီးနေမြေအငင်းပွားမှုတွေဖြစ်နေတဲ့အချိန်မှာပဲအခုလိုအပြည့်ရအဖွဲ့တွေနဲ့အစိုးရဖွဲ့ထားတဲ့ယောဂတာစီရေးပူပေါင်းအဖွဲ့တို့အကြားအွန်လိုင်းကနေပထမဆုံးအကြိမ်ဆွေးနွေးခဲ့ကြပါတယ်လာမယ့်အပတ်မှာတော့ကရင်မျိုးသားစည်းရုံး KNU နဲ့အသေးစိတ်လုပ်ငန်းတွေကိုဆက်လက်ဆွေးနွေးဖို့ရှိနေပြီးလက်ရှိဖားပွန်ခရိုင်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်တာတွေကိုလည်းဆွေးနွေးဖို့ရှိနေပါတယ်။ဒီကနေ့ကျင်းပတဲ့ Video Conferencing ဆွေးနွေးပွဲမှာအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ဆက်လျင်းပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဘက်ကကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကဦးဆောင်ဆွေးနွေးပြီး NCA လက်မှတ်ထိုးတိုင်းသာလက်နက်ကိုင်အဖွဲ့တွေကတော့ငင်းချမ်းရေးလုပ်ငန်းစဉ်အလို့အဖွဲ့ PPWD ခေါင်းဆောင်စလိုင်းတလာဟေကဦးဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲမှာသဘောတူညီချက်ခုနှစ်ချက်ရရှိခဲ့ကြောင်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဦးလမောင်ရွှေကအခုလိုပြောပါတယ်။
အဲဒီမှာတော့ကျွန်တော်တို့ခေါင်းစဉ်6ခုကိုကျွန်တော်တို့ရှင်းနေတယ်။အဲ6ခုပေါ်မှာစီပေါ်ခုနှစ်ချက်သဘောတူညီမှုရရတာရှိတယ်။အဲဒီသဘောတူညီချက်တွေကိုအခြေခံပြီးတော့အဖွဲ့အစည်းဝင်တွေဆက်ပြီးတော့ကျွန်တော်တို့ရှင်းနေလို့ရှိတယ်ပေါ့လေ။
သဘောတူညီချက်မှာကိုဗစ်ရောဂါထိန်းချုပ်ရေးအတွက်နည်းပညာနဲ့လိုအပ်တဲ့ပစ္စည်းတွေညှိနှိုင်းဆောင်ရွက်ဖို့ကုသရေးမှာလိုအပ်ရင်အစိုးရစည်းရုံးတွေကိုပို့ဆောင်ကူတာဖို့တစ်ဖက်နိုင်ငံကပြန်လာသူတွေနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်ဖို့ရောဂါတိုက်ဖျက်ရေးအတွက်အစိုးရဘက်ကကူညီရင်းနဲ့နိုင်ငံတကာအကူအညီတွေရလာရင်နှစ်ဖက်ညှိနှိုင်းဆောင်ရွက်ဖို့ထိတွေ့လူနာတွေကိုပူးပေါင်းရှာဖွေဖို့စတာတွေပါဝင်တာဖြစ်ပါတယ်ဒီရက်ပိုင်းတွေအတွင်းဖပွန်ခရိုင်အတွင်းကရင်မျိုးသားအစည်းအရုံး KNU ရဲ့ COVID-19 ကျန်းမာရေးစစ်ဆေးရေးဂိတ်နှစ်ခုကိုအစိုးရတက်မတော်ကဖယ်ရှားခဲ့ကြောင်းနဲ့အဲ့ဒီနောက်မှာတိုက်ပွဲဖြစ်ပွားပြီးစီးရေးတင်းမာတာတွေဖြစ်ခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တော့တနင်္လာနေ့မှာ KNU နဲ့တဖွဲ့ချင်းတွေ့ဆုံချိန်မှာအသေးစိတ်ဆွေးနွေးဖို့ရှိကြောင်းဦးလမောင်ရွှေကပြောပါတယ်ဒီစ
စ်ဆေးရေးတွေလည်းဒီဘက်ကဘူးတွေခါကဒီချိန်တော့ဦးနဲ့ဒီလိုတာဝန်မျိုးတွေလည်းအစိုးရကရှိတယ်။အဲဒါတွေအသေးစိတ်တွေတော့တနင်္လာနေ့ပါလို့ဆွေးနွေးရတာဆက်ဆွေးနွေးဖို့ကျွန်တော်တို့တွေ့ရတယ်
NCA လက်မှတ်ထိုးတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကငင်းချမ်းရေးလုပ်ငန်းစဉ်အလို့အဖွဲ့ PPWD ခေါင်းဆောင်စလိုင်းတလာဟေကလည်း KNU နဲ့ဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတဖွဲ့ချင်းလိုက်ဆွေးနွေးဖို့ရှိနေကြောင်းပြောပါတယ်
။တဖွဲ့ချင်းနဲ့တက်ဆိုင်တဲ့ကိစ္စတွေကိုတော့တဖွဲ့ချင်းနဲ့ဆက်လက်ဆွေးနွေးဖို့ပဲအသေးစိတ်ပိုင်းတော့မဆွေးနွေးဖြစ်ဘူး။အားလုံးသွန်ဆောင်ပြီးတော့ဒီနေ့ကတော့ဆွေးနွေးဖြစ်ပါတယ်။
ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲအဖွဲ့အမစကားပြောကြရမှာတော့စလိုင်းတလာဟေးက COVID-19 ကာကွယ်ရေးအတွက်တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့မိမိတို့ဒေသတွေမှာရောဂါထိန်းချုပ်ရေးကိုဆောင်ရွက်နေကြကြောင်းနဲ့ NCA စာချုပ်အခန်း6အပိုင်း25နဲ့အညီအစိုးရကော်မတီနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြင်ဆင်ထားကြောင်းပြောဆိုပါတယ်COVID-19 ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ AB လကုန်ပိုင်းကလည်းတထုံခရိုင်အတွင်းက KNU ရဲ့ကျန်းမာရေးစစ်ဆေးဂိတ်တစ်ခုကိုတမ်ရော်ကကန့်ကွက်တာကြောင့်ဖျက်သိမ်းခဲ့ရတယ်လို့ရှမ်းပြည်နယ်အတွင်းမှာလည်းကျန်းမာရေးစစ်ဆေးခဲ့တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တပ်နဲ့တမ်ရော်အကြားမှာမပြေလည်မှုတွေရှိခဲ့ပါတယ်ဒီလိုမပြေမလည်ဖြစ်ရတာတွေဟာတမ်ရော်နဲ့လက်နက်ကိုင်အဖွဲ့တွေအကြားမှာနေမီတတ်မှတ်မှုဆိုင်ရာသဘောတူညီချက်မရသေးတာနဲ့ယောဂတိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုဆိုင်ရာရန်တရားတစ်ခုမတတ်မှတ်နိုင်သေးတာကြောင့်လို့သုံးသပ်ကြတွေရှိနေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ COVID-19 ကြောင့်တကမ္ဘာလုံးစီးပွားရေးကျနေချိန်ကုန်ထုတ်လုပ်ငန်းတွေရပ်ဆိုင်ထားတဲ့အချိန်အလို့သမားအခွင့်အရေးတောင်းဆိုလာသူတွေအပေါ်အစိုးရကဖမ်းဆီးထောင်ချတာတွေမလုပ်သင့်ဘူးလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ ဒီပေါ်မှာအလုသမားတွေအလုသမားအရေးဆောင်ရွက်သူတွေရဲ့အမြင်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါ COVID-19 ရောဂါထိန်းချုပ်ရေးမှာလူစုလူဝေးမလုပ်ဖို့မလ17ရက်ကအစိုးရကတတိပေးထားပြီး2013တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကူးစက်ရောဂါကာဝေးဥပဒေဒါတွေနဲ့ဒေသအစိုးရကအရေးယူခွင့်ရှိပါတယ်ရောင်းနိုင်တော်စေကန်းကအလုသမားခေါင်းဆောင်တချို့ဟာအေပီလာတလစာအတွက်အစိုးရပေးရလူမှုဖူလုံကြီး40ရာခိုင်နှုန်းရအောင်စီစဉ်ပေးဖို့တခြားရတဲ့နယ်အခွင့်အရေးတွေပေးဖို့တောင်းဆိုရင်မေလ4ရက်မှာရဲတပ်ဖွဲ့ရဲ့အင်အားသုံးဖမ်းဆီးရခံရပြီးထောက်နံ3လချခံရပါတယ်။စစ်ရုံအလုသမားအများစုကပြည်တွင်းရွှေပြောင်းလုပ်သားတွေဖြစ်ပြီးဒီအတွက်စားဖို့နေဖို့အပြင်ငွေကြေးအခက်အခဲရှိလာနေရလို့ဗမာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂဗဟုကော်မတီကမတ်သက်သားဆွေကပြောပါတယ်။
အိုင်မုံပြီးရနောက်ထပ်60ရာခိုင်နှုန်းကိုကျွန်တော်လည်းလုံလုံချင်ကိုပေးရပါမယ်လို့တိတိကျကျမပြထမ်းထားဘူးဒီပေးရမယ်လို့ကိုမပါတာဖြစ်တဲ့ကြောင့်လူချင်းနေနေရသူတို့ကဘယ်မှာမှဆိုတဲ့ကြောင်တော့မပေးနိုင်အဲ့ဒီလူသမားရဲ့ဒီတိလာတလာလုံးမှာဒီ60ရာခိုင်နှုန်းနဲ့ဘယ်လိုလုပ်ရည်ကြည့်မလဲအဲ့ဒါအလုံးသမားရဲ့နေနေကတောင်းဆိုကြတာဟုတ်ဒီဖြစ်လာတဲ့စနားရဲ့အကုန်လုံးကသူတို့ရဲ့ဟိုစီမံခန့်ခွဲမှုများတင်းမှုတွေတော့ဘယ်လိုလုပ်မလဲ
ကျမ်းမာရေးဝန်ကြီးဌာနအလုသမားဝန်ကြီးဌာနနဲ့တိုင်းအစိုးရရဲ့ညွှန်ကြားချက်တွေကိုစက်ယုံတွေကမလိုက်နာပဲအလုသမားတွေကဥပဒေပါမူလအခွင့်အရေးတွေကိုတောင်းဆိုတဲ့အခါမှာအလုသမားတွေကတရားစွဲခံရကြောင်းသူကပြောပါတယ်အလုရှင်ရဲ့တောင်းအောင်ယူမှုအပိုင်းကိုလည်းတည်ဆဲဥပဒေတွေမှာတည်တည်ကြဲကြဲမဖော်ပြထားကြောင်းလည်းပြောပါတယ်2017အလုသမားအဖွဲ့အစည်းဥပဒေအခန်းခွင့်မှာအလုသမားအဖွဲ့အစည်းတွေကအလုသမားတွေရဲ့အကျိုးအတွက်အကူအညီတောင်းလာရင်အလုရှင်ကတတ်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပါတယ်။ဥပဒေပါအခွင့်အရေးတွေကိုအလုသမားတွေကအပြည့်အဝမရဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများကွန်ရက်ကဥထေးကပြောပါတယ်
။အမှန်မှားလို့ဒီမှာပြရတာဆိုတာဒီလေဥပဒေပါအခွင့်အရေးမရတာအလုသမားတွေကသူတို့တောင်းတတ်တယ်လို့တောင်းကြတာအဲ့ဒါကိုဥပဒေနဲ့မမီဘူးဆိုတော့အရေးကြီးတာပါ။ဟောဒီမဲ့ကြတဲ့တစ်ခါဖြစ်နိုင်တဲ့ပတ်သက်ပြောင်းရတာလေအရာဒီဥပဒေနဲ့ဒီရန်အောင်အဲဘာပေါ်မှာလဲဒီဥပဒေနဲ့စေုံစီမှာလဲစေုံတို့အလုံးလုံးတာနဲ့လည်းဒီဥပဒေတွေပဲအဲ့ဒါကိုကြီးကလားဆိုတော့အဲ့ဒါကကြီးလို့ရတရားမရတာပေါ့လို့
အလုသမားတွေဟာလွတ်လပ်စွာဖွဲ့စည်းခွင့်စုပေါင်းတောင်းဆိုခွင့်တွေကို2017အလုသမားအဖွဲ့အစည်းဥပဒေအတိုင်းရရှိထားပြီးဖြစ်ပါတယ်တကုတ်စကန်းကအလုသမားတွေကတော့ရာဇသက်ကြီးဥပဒေ၊ကတ်ယောဂဥပဒေ၊သဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေ၊ပုံမှန်မျိုးစုံနဲ့လှည့်တရားစွဲခံရပြီးအလုရှင်ကဥပဒေအရာအမြဲကင်းလွန်းခွင့်ရနေကြောင်းဥပဒေပညာရှင်တွေကထောက်ပြပါတယ်။အလုသမားတွေဟာအလုရှင်အလုသမားအစိုးရသုံးပွင့်ဆိုင်ဖွဲ့စည်းထားရဲ့ခုံတမာရီကောင်စီကိုယုံကြည်မရှိလို့ဆန္ဒထုတ်ဖော်ရေးနည်းလမ်းကိုပဲရွေးချယ်ကြရဲလို့ဆိုပါတယ်။
ဟုတ်တယ်မ ాయి ခုကောင်းစီကမနိုင်ဘူးလေအရင်ကြီးမရှိလို့ဒီဘက်ပုံစံကလည်းတမ ాయి တော်တော်များများမတတ်တာပေါ့နော်အလုံးမဥပ္ပိဌာနရဲ့ဇာတ်ရင်းကအလုံးမဘတ်တွေကမရှိဘဲနဲ့ဒီလိုမျိုးရဲ့အလုံးတမ ాయి တို့ခွင့်အောင်ဖြန့်ပြီးနေအဖြစ်တဲ့အတွက်တမ ాయి တို့အနေနဲ့ဒီလိုမျိုးအားကိုးတဲ့အစံမျိုးမလုပ်ခဲ့တာပေါ့
ဗမာနိုင်ငံလုံးဆိုင်ရာအလုံးတမ ాయి သမဂ္ဂများအဖွဲ့ချုပ်ကမတ်သက်ထားဆိုပြောသွားတာပါအလုံးတမ ాయి တောင်းဆိုမှုက2010လောက်ကစပြီးအခုအချိန်ထိမဖြေရှင်းနိုင်သေးပဲရှိပါတယ်နိုင်ငံတော်သမ္မတရဲ့မေလ၁ရက်အလုသမားနေ့တဝန်ခေါ်မှာတော့နိုင်ငံတိုးတက်ဖို့အလုရှင်အလုသမားဟန်ချက်ညီပူးပေါင်းကြဖို့တိုက်တွန်းထားပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်
။ EU ဥရောပသမဂ္ဂငွေကြေးခေါ်ဝါချနိုင်ငံတွေစီးရင်တဲ့မြန်မာကိုထက်သွင်းလိုက်တာကကုန်သွယ်ရေးကိစ္စတွေမှာထိခိုက်နိုင်ပြီး COVID အလွန်မြန်မာစီးပွားရေးအတွက်အခက်ကြုံနိုင်တယ်ဆိုတဲ့စီးပွားရေးပညာရှင်တချို့ရဲ့သုံးသပ်ချက်တွေကိုတင်ပြပေးပါမယ်။ကျွန်မအိမ်တနာထွန်းပါEU ဥရောပသမဂ္ဂရဲ့ဗန်နာရေးစနစ်အတွက်အန္တရာယ်ရှိတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တာပါ။ငွေကြေးခေါ်ဝါချမှုနဲ့အကြမ်းဖက်အဖွဲ့တွေအပေါ်ငွေကြေးထောက်ပံ့မှုတွေကိုမဟာဗျူဟာမြောက်တားဆီးတာတွေမလုပ်နိုင်ခဲ့ဘူးဆိုပြီးဒီစီးရင်ထဲမှာမြန်မာနိုင်ငံကိုဥရောပကော်မရှင်ကထည့်သွင်းလိုက်ပါတယ်။မြန်မာမှာတရားမဝင်ကုန်သွယ်ရေးတွေကိုထိထိရောက်ရောက်မကင်တွယ်နိုင်တဲ့အပြင်ဒီလိုတရားမဝင်ရရှိလာတဲ့ငွေကြေးတွေကိုအသုံးပြုခွင့်ပေးထားတာကြောင့်ဒီလိုငွေကြေးခေါ်ဝါချနိုင်ငံတွေစီးရင်ထဲမှာပါဝင်လာတာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ်။
ကျွန်တော်ဒီမှာလည်းဒီဟို informal sector လို့ခေါ်တဲ့ဒီကြားမှုဟိုပုံစံကြီးတွေလူကြီးချင်းမှုတွေကအများကြီးရှိနေတယ်ဒါတော့လည်းဟိုတောက်လျှောက်ပေါ်အစိုးရမဆက်ဆုံးတပန်းတစ်ခုလုံးမှာခီးပြောက်ကိုက်တင်နေမှရှိတဲ့အပြင်ဟလာဟိုအဲ့ဒီလိုမျိုးသိဝါဘာဝင်နည်းနည်းတုံးနဲ့ CMO ရတာတွေဒီကိုတုံးတုံးကိုတွေးကြတာလည်းစက်တိုက်ရှိလာတယ်ဟုတ်ဒီလိုရနေတာတော့ဘာကြီးဟိုဖောက်ရမယ်သူတို့ရေးကြည့်တယ်ဆိုရင်ဒီလာကဖြစ်ဒီနိုင်ငံဖြစ်တဲ့အကြောင်းကိုပြလာတယ်ပြလာတော့ကျွန်တော်တို့ဘူအောင်ဆောင်ရမှုအားနေတာရောအဲဒီဒီကောကောက်ကြီးကိလောက်ခဏရလာတာဟောဒီကဟို ဒီ
ကရပန္နာရေးနှစ်အတွင်းအခွန်အခောက်ဥပဒေမှာဝင်ငွေမျက်နှာလုပ်ငန်းရှင်ကြီးတွေကိုပထမ6လပတ်မှာဝင်ငွေခွန်ရက်300ခန့်နော်ဒုတိယ6လပတ်မှာဝင်ငွေခွန်ရက်900ခန့်နော်အဖြစ်အတီးတီးရှော့ဖို့ကောက်ခံခဲ့တဲ့ကိစ္စဟာအတော်လေးဝေဖန်စရာဖြစ်ခဲ့ပါတယ်ဝင်ငွေလမ်းကြောင်းခက်ခဲမှာမှမပြနိုင်တဲ့လုပ်ငန်းရှင်တွေအတွက်ငွေကြေးခွာချဖို့အခွင့်အသာသွားစေတယ်လို့ဦးမင်းခင်ကယူဆပါတယ်ဒီလိုငွေကြေးခွာချနိုင်ငံတွေစီးရင်မှာထက်သွင်းခံရတာကြောင့်ကိုဗစ်အလွန်မြမစီးပွားရေးပြန်လည်ဥမော့အောင်လုပ်နိုင်ဖို့ကိစ္စမှာတိခိုက်နိုင်တယ်လို့ဦးမင်းခင်ကသုံးသပ်ပါတယ်
။ဆင်းနိုင်တာကတော့ဒီဥမော့ကျွန်တော်တို့ပြည်ပေါ်လာတဲ့ကုန်ပြည်ရေးပုံမှန်နဲ့ပုံမှန်မှုပုံမှန်ပြစ်ချရှိတယ်။ပုံမှန်ပြစ်ချရှိတယ်။တော့ဥမော့ပုံမှန်ရေးပြစ်ချကိုဟွင့်လာရတာကဟိုအချင်းချင်းလုပ်ငန်းတွေတော့တော့ပေးတော့သူတို့တဲ့ဒီလိုဟာမျိုးစသဖြင့်အဲ့ဒါပြည်ပြည်သာကျိုးရှိပြန်လာလိမ့်ရှိတယ်။ကျွန်တော်တို့ဒီကအဲ့ဒါကိုခီးတိုက်သွားနိုင်တယ်။ဒါပြီးတော့ဒီအကျေကျေလို့အပါဝင်ကျွန်တော်တို့ဒီအခေပစ္စည်းတွေပေါ့နော်။အဲ့ဒါဒီမှာဒီဟိုအခုတက်တာကိုအဲ့ဒါရကြတာရှိအောင်နော်။ကြောက်ရတာရှိတော့အဲ့ဒါမျိုးတွေဟိုထိရိုက်သွားမယ်။နောက်တစ်ခါဒီကျွန်တော်တို့လည်းရောစီးပွားရေးအဲတိုးတက်အောင်အပါဝင်ပေါ့နော်။ဆက်ဆံရေးအီးမေးလ်အနေနဲ့ပြီးပေါင်းပြီးတော့ကိုယ်ယူဆောင်ရွက်နေတဲ့လုပ်ငန်းတွေအရှင်ပြောသွားမလားဟုတ်အဲ့ဒါလေးသိကြည့်ရရှိတယ
်လက်ရှိမှာကိုဗစ်ကြောင့်ထိခိုက်နေတဲ့စီးပွားရေးကိုဘယ်လိုကုစားမလဲကိုဗစ်အလွန်မှာဘယ်လိုပြန်ပြီးထူထောင်မလဲဆိုတာကို၃နှစ်လောက်ကြိုးစားရမှာဖြစ်တယ်လို့ဒီလိုငွေကြေးခွာချနိုင်ငံတွေစီးရင်တဲ့ထက်သွင်းခံရတာကိုဘာကြောင့်ဒီလိုဖြစ်တယ်လဲဆိုတာကိုအနှဲချက်အာတာချက်တွေကိုစဉ်းစားပြီးအပြေထုတ်ဖို့လိုအပ်ပြီးဒီလိုသာမလုပ်နိုင်ရင်ထိခိုက်နင်းနာမှုတွေပိုကြီးလာနိုင်တယ်လို့ဆိုပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုသရန်ဝေရေးကိစ္စတွေအနေနဲ့လည်းပုံမခက်ခဲလာနိုင်တဲ့ဆိုတဲ့အကြောင်းကိုစီးပွားရေးပညာရှင်နောက်တူဦးဖြစ်တဲ့ဦးမင်းစာနီလင်းက FOE ကိုထောက်ပြပါရစေ
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကဝင်လာဖို့ဆိုရင်တို့မှဒါစဉ်းစားမယ့်အချက်တွေလည်းဖြစ်လာခဲ့တာပေါ့နော်။ဒါတွေကတော့ပြီးသွားတဲ့ခါကျရင်လည်းကျွန်တော်တို့ဒီကုသရန်ဝေရေးကိစ္စတွေမှာလည်းပဲဟိုကျွန်တော်တို့အရင်ကလိုမျိုးအခက်ခဲတွေဟိုဒီငွေလဲငွေပေးငွေယူစနစ်တွေမှာလည်းပဲအရင်ကတော့လိုမဖြစ်ပါနဲ့ပြန်ပြီးတော့ဟိုစိတ်ကောချက်တွေရှိလာနေတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဂျာခန်ဒီငွေလဲပြောင်းတဲ့စနစ်တွေကိုကျွန်တော်တို့တုံးလာတဲ့ခါကျရင်ကျွန်တော်တို့မှာခေါ်တာ transaction cost ပေါ့။မလိုလားတဲ့အပူဆောင်ကုန်ကြစိတ်တွေကလည်းပို့ပြီးတော့များလာလာမှာဖြစ်တယ်။ပြီးသွားတဲ့ခါကျရင်လုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ကြာသွားတဲ့အတွက်ကြောင့်မို့လို့ကျွန်တော်ကုသရန်ဝယ်ရေးမှာပဲဆိုရင်လည်းဖြစ်ဥမာဟိုဒီ payment တစ်ခုကိုကျွန်တော်တို့ကတစ်ပတ်တွင်ပေးရမယ့်နေရာမှာကျွန်တော်တို့ဟိုနှစ်ပတ်သုံးပတ်ဟိုတလဖြစ်လာနိုင်တယ်လို့မျိုးဒီငွေလွှဲခါတွေကလည်းပို့ပြီးတော့များလာနိုင်တဲ့အခြေအနေရှိတာပေါ့ဒါတွေကတော့ဟိုဖြစ်လာနိုင်တဲ့နောက်ဆက်တွဲတွေပ
ါ EU ဥရောပတမကရဲ့ငွေကြေးခွာချနိုင်ငံတွေစီးရင်ထဲမှာမြန်မာအပါအဝင်နိုင်ငံ12နိုင်ငံကိုထက်သွင်းလိုက်တာဖြစ်ကြောင်းမေလ9ရက်ကြာတာပတိနေ့ကကြေညာပါတယ်အပြည့်ပြည့်ဆိုင်ရာငွေကြေးခွာချမှုတိုက်ဖြတ်ရေးအဖွဲ့ရဲ့ငွေကြေးခွာချနိုင်ငံစီးရင်ထဲကနေမြန်မာနိုင်ငံဟာ2016ခုနှစ်မှာလွတ်မြောက်ခဲ့ပြီးတဲ့နောက်ယခုနှစ်မှာပြန်လည်ရင်းသွင်းခံခဲ့ရတာဖြစ်ပါရဲ့ရှင်။ဒီမှာအိတ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရဲ့
။လွတ်တော်အမတ်တအူးအနေနဲ့ဥပဒေရမဖြေရှင်းမဲ့လူမှုကွန်ရက်ပေါ်မှာရေးသားဝေဖန်ခဲ့ရတဲ့ဆိုတဲ့ဆွဲချက်နဲ့အာနာယ NLD ပါတီကိုယ်စားလှယ်တအူးကိုပါတီကထုတ်ပယ်တဲ့သတင်းတင်ဆက်ပေးပါမယ်။ဒီမှာအဆူဆူပါ။ဗိုလ်တထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မြင့်မြင့်ဆိုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီဝင်အဖြစ်ကနေရုပ်သိမ်းလိုက်ကြောင်းမေလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်ထွက်လာပါတယ်။ကာယကံရှင်ဖြစ်တဲ့ဒေါ်မြင့်မြင့်ဆိုကအဲ့ဒီကိစ္စကိုသူ့အနေနဲ့သိရှိခြင်းမရှိသလိုပါတီအနေနဲ့လည်းအကြောင်းကြားလာတာမျိုးမရှိဘူးလို့ဆိုပါတယ်။ရန်ကုန်မြို့တော်ဝန်နဲ့ကြောက်တရားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့တိုင်ကြားစာအရအခုလိုပါတီကနေထုတ်ပယ်လိုက်တာဖြစ်တယ်လို့ဒေါ်မြင့်မြင့်ဆိုက VOE ကိုပြောပါတယ်
။တကယ်လို့ဒါထုတ်လိုက်တာလည်းမှန်တယ်၊ဘလုတ်လိုက်တာလည်းမှန်တယ်ဆိုကျမတို့ကဘာမှပြောစရာမရှိဘူး။ဒါမဲ့လည်းပေါ့နော်။ဒါအတူတူပဲနေနိုင်တယ်ဆိုတာကတော့ဘယ်သူမှလည်းမနေနိုင်ပါဘူး။အဲ့ဒီလာပြီးတော့မှဒီဟာလေးပို့လိုက်တာပဲပြောရဲဒါလေးလာပြီးပို့လိုက်တာပဲကျမပြုတ်သွားနေရမှာအမှန်ဆိုလို့ရှိရင်ဒါမြို့တော်ဝင်ကဥမအောင်သူကတော်ရာဘက်ကိုကြည့်လဲဆိုရင်တော်ရာပြည်သူတွေကိုဗစ်ကိုကြောက်လို့ဒီဘက်ကိုပို့လိုက်တယ်ဆိုလို့ရှိရင်တော်ရာလူတွေတက်နေလဲနေဒီဘက်လိုပို့လိုက်တယ်ဆိုပြီးတော့နောက်ပြီးလူကြီးတွေရှင်းတိုင်းဆောင်ရတာမရှိဘူးဆိုတော့ဘိုးချောင်းဒီလူကဖြစ်ချင်တာဖြစ်ပါစေဆိုတဲ့ဟာမျိုးပေါ့နော်ဒါမြညာချင်းမရှိပဲနဲ့ပြည်သူပေါ်မှာတစ်ခါတည်းအဲ့ပေါ်ဆောင်ရွက်တဲ့ခါမှာမှကျမဘာမှဝန်ထဲကြမ်းဆိုတော့ကျမဒီလူအနေနဲ့ကစိတ်မကောင်းစရာပေါ့ဝန်ထဲပြပေါ့
ကျောက်တရားမြို့နယ်က32လမ်းစေကိုဗိုလ်ထောင်မြို့နယ်ကိုရွှေ့လိုက်တာအဲ့ဒီမြို့နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တအူးအနေနဲ့ကြိုတင်သိရှိရခြင်းမရှိဘူးလို့သူကဆက်ပြောပါတယ်
။ဒီကြီးရွှေ့လိုက်တယ်ကျမဒီလာပြီးပို့တာကိုကျမစိတ်ဆိုးတာမဆိုးတာလေ။ကျမမြို့နယ်မှာလည်းကိုဗစ်ကိုကြောက်ကြတာပဲ။နောက်ထပ်ကလည်းကျမတို့မြို့နယ်ကဈေးနဲ့သူတို့ထားတဲ့လ ူတွေနဲ့ကဒါလူတိုင်းချိန်နေသွားကြည့်လို့ရတယ်ကျမကလုံးချင်ပြီးကြွတာမဟုတ်ခုချိန်သွားကြည့်လို့ရတယ်ပြည့်ကျဉ်းညံ့တာပေါ့နော်နောက်ပြီးတော့ပါသူတို့စီမှာတော့နေသေးညာနေဖြစ်မှာဆိုလို့ဆိုပြီးတော့မသူတို့ပိတ်တယ်ဒါပေမဲ့ကျမစီမှာတော့နေသေးညာနေခုဖြစ်နေတယ်ပေါ့နော်ဟုတ
်ပါတီရဲ့ထုတ်ပြန်ချက်ထဲမှာလွှတ်တော်ကိုယ်စားလှယ်တဦးအနေနဲ့ဥပဒေပေါင်းအတွင်းကလည်းတရားဝင်ဆောင်ရွက်ရမယ့်ကိစ္စတွေကိုဆိုရှယ်မီဒီယာပေါ်မှာရေးသားလိုက်ပြီးတော့အစိုးရကိုထိပါစေတဲ့ဝေဖန်ချက်တွေကိုထုတ်ပေါ်နေကြောင်းထပ်မံတွေးရှိရလို့ပါတီဝင်အဖြစ်ကနေရုပ်သိမ်းလိုက်တယ်လို့ဖော်ပြထားပါတယ်ထုတ်ပယ်ခြင်းခံရတဲ့ဒေါ်မြင့်မြင့်ဆိုကအခုကိစ္စနဲ့ပတ်သက်ပြီးတရားဝင်ညှိနှိုင်းမှုအတွက်ရန်ကုန်မြို့တော်ဝန်ဦးမောင်မောင်ဆိုကိုဆက်သွဲခဲ့တယ်လို့တုံ့ပြန်ထားပါတယ်
။မှန်တော့ကျမဖုန်းအချင်းချင်းဆက်ပါရခြင်းကျမဖုန်းကိုကျမကိုတွေ့ဖို့အမလက်မခံပါဘူး။အဲဒါကြောင့်မို့ကျမတင်းရတာပါ
။အခုလ3ရက်နေတုန်းကကျမပြုလုပ်ခဲ့တဲ့ဘ ਹੁ အလုပ်အမှုဆောင်အဖွဲ့ရဲ့အစည်းအဝေးဆုံးဖြတ်ချက်အရထုတ်ပယ်လိုက်တယ်လို့ဖော်ပြပါရှိပေမယ့်တရားဝင်အကြောင်းကြားတာမျိုးမရှိသလိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တရားအနေနဲ့ဆက်လက်ဆောင်ရွက်နေုံမယ်လို့ဒေါ်မြင့်မြင့်ဆိုကပြောပါတယ်။
အခုအစားထွက်တယ်ဆိုတော့ဘယ်လိုလဲဆိုတော့ကျမမသိထားဘူးပေါ့လေဒါပေမဲ့ကျမကတော့လုံခြံချီကကျမတော့ကိုယ့်ပြည်သူတက်ကွာလုံနေမှာပဲနောက်ပိုင်းတော့လည်းကျမတို့အစီအစဉ်လုပ်ထားတာရှိလို့ရှိရင်လည်းကျမဆက်လုပ်နေမှာပဲဘာတရားထုတ်တာမထုတ်တာကျမသိကြတာမရှိဘူးဟုတ်ကိုယ်စလေဆိုတာပြည်သူတက်လုပ်ရမယ်ဆိုရင်အတွေးပဲရှိရအဲ့ဒါကျမလုံးလို့လုံခွင့်ရနေတာကြည့်နေတဲ့အတွက်ကျမလုံမှာပါပဲရှင်ဟုတ်
ဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူဒေါက်တာအောင်မွန်းညိုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမယ့်ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
အစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ View in မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ View in mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ View in Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။view မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ view အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ပြူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့တွင်း COVID-19 ရောဂါစုကြီးကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာရှီတန်းကနေပါဝင်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတို့အကြောင်းကိုပြည်ခဲ့တဲ့သတင်းပတ်တုန်းကတင်ပြခဲ့ပါရယ်။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံကအမျိုးသမီးကျန်းမာရေးဝန်ထမ်းတို့ပြောပြတဲ့သူတို့ရဲ့အထွေအကျုံတွေအခက်အခဲတွေနဲ့ဒီရောဂါစုကြီးတိုက်ဖျက်တဲ့နေရာမှာရှီတန်းကနေဘလို့ရဲရဲဝံ့ဝံ့ပါဝင်နေကြတယ်ဆိုတာတွေကိုစူးစီးတင်ပြပေးပါမယ်ရှင်။ဘာချွေးပြင်းနေဖြစ်ပေါ်နေတဲ့ COVID-19 ရောဂါကူးစက်မှုတွေကနေမြန်မာနိုင်ငံလည်းပြေးမလွတ်ခဲ့ပါဘူး။ရောဂါပိုးရှိမရှိဓာတ်ခွဲစမ်းသပ်မှုနမူနာ1000ကျော်လုတ်ခဲ့ပြီးတဲ့အထက်မှာ180ကျော်မှာရောဂါပိုးတွေ့ရှိထားတယ်လို့အတည်ပြုထားပြီးသေဆုံးသူ6ယောက်ရှိတယ်ဆိုတာကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအထွန်းကူးစက်မှုနှုန်းဟာဒီရောဂါစတင်ဖြစ်ပေါ်တဲ့အိန္ဒိယချင်းတရုတ်အပါအဝင်တခြားဒေသရင်းနိုင်ငံတွေတောက်တော့ကူးစက်မှုမများပါဘူး။ဒါပေမဲ့နိုင်ငံတကာကျန်းမာရေးပညာရှင်တွေကတော့မြန်မာအပါအဝင်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ရောဂါရှာဖွေဖော်ထုတ်စာရင်းကောက်ယူမှုအားနည်းတာတွေကြောင့်ကူးစက်မှုနှုန်းထဲတာဖြစ်နိုင်တယ်လို့သတိပေးကြတယ်လို့ဖွံ့ဖြိုးတဲ့နိုင်ငံတွေကလူတွေမှာဒီရောဂါကိုခုခံနိုင်စွမ်းအားတခြားနိုင်ငံတွေကလူတွေထက်ပိုးပြီးတော့ရှိနေတာကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးတွက်ဆပြောဆိုတာတွေလည်းရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီရောဂါဟာအချိန်နေရာမရွေးလူမျိုးအသက်အရွယ်ကြားမှာမရွေးလူတိုင်းကိုကူးစက်နိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကတော့မငြင်းနိုင်ပါဘူး။ဒီယောဂါကိုခုခံတွန်းလှန်နိုင်တဲ့အားရှိတဲ့သူတွေအတွက်ယောဂါလက္ခဏာခံစားရတာနည်းနိုင်ပေမဲ့လို့မခံနိုင်တဲ့သူတွေအတွက်ကတော့အသက်အန္တရာယ်ပါဖြစ်စေနိုင်တာပါ။ဒါကြောင့်ကိုကယောဂါကူးစက်ခံရလို့ခန္ဓာရည်အားရှိတဲ့ဆိုရင်တောင်မှကိုကနေခန္ဓာရည်အားနည်းတဲ့သူတွေထံကိုယောဂါထပ်ဆင့်မဖြတ်မိအောင်သတိထားရမယ့်တာဝန်ကအားလုံးမှာရှိနေတာပါ။ဒါကြောင့်လည်းအခုလိုအချိန်မျိုးမှာပေါပေါဆဆမနေမိဖို့ကတိတ်ကိုအရေးကြီးပါတယ်။ကျမရဲ့ဌာနတွေကနေချမှတ်ထားတဲ့ညွှန်ကြားချက်တွေကိုအပြည့်အဝလိုက်နာပြီးအခုလိုအချိန်မျိုးမှာပြည်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြတဲ့လို့လက်ရှိမြန်မာနိုင်ငံအတွင်းယောဂါကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာရှီတန်းကနေပါဝင်နေတဲ့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှူးဒေါက်တာတန်တန်းမြင့်ကပြောပါရစေ။
ီကိုဗစ်ရောဂါကာကွယ်ဆင်းချုပ်ရေးလုပ်ငန်းတွေကိုပြည်သူတွေကအထူးကပါရှင်ပြည်သူတွေအားလုံးလိုက်လာမှသာရှင်ရင်ကျမတို့ရဲ့နိုင်ငံအကိတ်မှာပြန်နံ့မှုတွေဖြစ်ပွားမှုတွေတိုက်စုံမှုတွေကိုလျှော့ချနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့ဒီအချိန်မှာကျမတို့ကပထမအဆင့်အနေနဲ့နိုင်ငံသားအပြန်လိုက်လို့ quarantine ထည့်ကြတယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဖြစ်ပွားတဲ့ကိုတန်းပြည်တွင်းမှာကိုဒေသတွင်းကူးစက်မှုတွေရှိပြီးတော့မှအဖြစ်များတဲ့မြို့နယ်တွေကနေပြီးတော့လာခဲ့လို့ရှိရင်ဒါတန်းရဲ့စီမံနေတဲ့စီမံခန့်ခွဲမှုတွေလုပ်ပြီးကန့်သတ်ထိန်းချုပ်တဲ့နေရာတွေမှာဆောင်ရွက်တဲ့နေရာလေးတွေမှာတော့ကျမတို့မှအခက်အခဲလေးတော့ရှိပါတယ်ဒါဌာနဆိုင်ရာများရဲ့ပူပေါင်းပါဝင်မှုနဲ့ဆောင်ရွက်ရတဲ့အခါမှာပြည်သူလူထုများဟာအဲ့နေထိုင်ရာဒေသတွေမှာနေထိုင်ရတာဟာသူတို့ရဲ့အဆင်မပြေမှုလေးဖြစ်လို့ဒါဟာကြုံတွေ့ရပါတယ်ဒီရဲ့အပေါ်မှာကျမတို့စီမံခန့်ခွဲမှုလုပ်ရတာလေးတွေကတော့နည်းနည်းလေးတော့ခက်ခဲရှိပါတယ်ဆက်သွယ်မှုလေးတွေပေါ့နော်ဆက်သွယ်ရှင်းပြလေးတွေမှာတော့ဒါလေးတွေတော့ခက်ခဲရှိပါတယ်ရှင
်တထသန်းသန်းမြင့်ဟာမန္တလေးတိုင်းဒေသကြီးအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဟန့်ထားဖို့ကြိုးစားတဲ့နေရာမှာရောကုသမှုအပိုင်းမှာပါရှီတန်းကနေပါဝင်နေတဲ့အမျိုးသမီးစေဝန်ထမ်းတစ်ယောက်ပါလက်ရှိမြန်မာနိုင်ငံအတွင်းကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအများအပြားရှီတန်းကနေပါဝင်နေတယ်ဆိုတာကိုလည်းဒေါက်တာသန်းသန်းမြင့်ကပြောပါတယ
်ဒီကိုဗစ် -19 ကဝယ်ချင်းချုပ်ရေးလုပ်ငန်းတွေမှာအဓိကရှီတန်းကနေပြီးတာဝန်ထမ်းဆောင်နေကြတာလေကျမတို့ရဲ့အခြေခံကျမကြီးဝန်ထမ်းဒီ professionally ဖြစ်တဲ့ကပ္ပွားဆရာမများပေါ့နော်အဲ့ဒီသဘောဆရာမများကအဓိကဒီ covid 19မှာပြည်ပကပြန်လာတဲ့လူတွေပြည်ရင်းကပြန်လာတဲ့လူတွေဓာရီနဲ့ထိဆက်တဲ့ဒီ fever surveillance လုပ်ငန်းတွေ quarantine လုပ်တဲ့လုပ်ငန်းတွေ contact tracing လုပ်ငန်းတွေဓာရီအားလုံးကိုဘာဖြစ်ဖြစ်ဆောင်ရွက်နေကြဟာကျမတို့ရဲ့ဝန်ထမ်းရဲ့အင်အားဦးရဲ့အရာပေါ့နော်အမျိုးသမီးတွေရဲ့ခံထားမှုကကျမတို့တော်တော်များပါတယ်
မြန်မာနိုင်ငံအတွင်းလက်ရှိကူးစက်မှုအများဆုံးကတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့မြန်မာလူနိုင်ငံငယ်တွေမှာရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုပမာဏများများမလုပ်ဆောင်နိုင်သေးတယ်လို့အစိုးရပိုင်းကာလတွေကဆိုရင်တက်ခွဲစစ်ဆေးမှုနမူနာတွေကိုပြည်ပနိုင်ငံတွေအထိပို့ပြီးတော့စစ်ခဲ့ရတာပါ။လက်ရှိပြည်တွင်းမှာစစ်ဆေးလာနိုင်တဲ့အချိန်မှာလည်းတက်ခွဲနမူနာနေ့စဉ်ပြန်မြ300ကနေ400လောက်ကိုပဲစစ်ဆေးနိုင်သေးတာဖြစ်ပါတယ်။လက်ရှိကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အင်းစိန်ပြည်သူ့စေယုံကြီးကသင်ကြားရေးနယ်ကုသရေးဆိုင်ရာပါမောက်ခဒေါက်တာမမကြီးကအခုလိုပြောပါတယ
်မောင်နေနဲ့စိန်ခေါ်မှုကတော့ဘာခက်ခဲရှိလဲဆိုကိုယ်ကာကွယ်မဲ့ PPE တွေလုံလောက်စွာရရှိမှာပါပဲပေါ့နော်အဲ့တော့နိုင်ငံတော်အစိုးရနဲ့မတို့ပေးဖို့လည်းပေးတော့ပေးပါရင်နေရပါပေါ့နော်ဆိုတော့အခုတပီးလို့တည်တယ်ခန္ဓာကိုယ်တစ်ခုလုံးဝတဲ့ PPE ပေါ့ cover all ဆိုလိုရဲနောက် respirator လို့ခေါ်တယ်ဒါပါလို့ all virus ကို 100% ကာကွယ်ဆို N95 လို့ခေါ်တာပေါ့နော်ကျတော့အမတို့ကတော့ဆေးဥကြီးစီမှာလည်းမတို့စာရေးတောင်းနေဆေးဥကြီးကလည်းနေပြီးတော့တောင်းနေတန်အားလို့ဆိုတာမတို့တတိယကြည့်တာမတို့ဆေးဥကတွေ့ရဖြစ်နေကိစ္စတွေ့သွားပြီလေဆိုလို့ဆိုတော့ EC ဆေးဥကျောက်တာလည်းရှိရတယ်ပေမဲ့ဒါ EC ဆေးဥကတွေ့ရလေဆိုအမခိုင်တရန်ကိုပြည်သူတွေအားတက်တယ်ရောလှူကြတာပေါ့နော်အဲ့တော့မတို့စိတ်ပူနေ N95 လည်းလှူတယ် PPE လည်းလှူတယ်ခေါင်းစီလည်းကုတ်လှူတယ်ကွာ mask တွေလည်းစပြီးလှူကြတယ်ဆိုတော့ရှင်လို့ရှိရင် comparatively ရန်ကုန်ရဲ့ဆေးဥကဒီမှာမတို့ဆေးဥကဟိုနည်းနည်းလေးလှူရမ်းတာကိုခံရတယ်ပေါ့နော်
အခုချိန်မှာကူးစက်မှုတွေအလွန်အကျွံများတဲ့အခြေအနေမဟုတ်သေးတာကြောင့်ကင်တွယ်နိုင်တဲ့အနေအထားရှိနေသေးပေမဲ့လို့နောက်ပိုင်းလူနာတွေများလာရင်တော့အခက်အခဲတွေပိုးပြီးတော့ကြုံရနိုင်တယ်လို့ပြောတဲ့သူကတော့ရန်ကုန်တိုင်းနောက်ပိုင်းခရိုင်စေယုံကြီးမှတာဝန်ထမ်းနေတဲ့သူနာပြုဆရာမမလာတင်ရီဦးပါမလာတင်ရီဦးကတော့ COVID-19 လူနာတွေကိုအထူးကကူးသပေးနေတဲ့ဝေဘာကြီးစေယုံမှဒီလိုလူနာတွေများနေတဲ့အချိန်ဝန်ထမ်းအင်အားဖြည့်သွားရောက်တာဝန်ထမ်းခဲ့ပြီးတော့မကြခင်ရက်ပိုင်းတုန်းကမှသူရဲ့မူရင်းဌာနေစေယုံကိုပြန်ရောက်လာတဲ့သူပ
ါကုသရေးပိုင်းပေါ်လိုအပ်တဲ့ PC ပစ္စည်းတွေစုံမှုလို့ရှင်လေဒီလူနာတွေထားမှာဆိုလို့ရှင်လေဒီယောဂပိုးရှိတဲ့လူနာမျိုးတွေကိုထားဖို့အဆင်ပြေနိုင်လောက်တဲ့အခန်းပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်ဖို့ခုဟောပါကီရောလည်းနဲ့ကြာပြီဆိုတော့လေကျွန်တော်တို့ဒီမှာအသစ်ဆောက်ထားတာကဒီ positive ထားဖို့အသစ်ဆောက်ထားအဆုံးလက်ဆောင်ဒီအမှားတော်လူနာအများကြီးမဆင်ဘူးလေ30လောက်ပဲရှိရဲဝေပါကီရဲ့ capacity က90လောက်လက်ခံတာဆိုတော့တင်းတဲ့နေရာရောနည်းနည်းလေးဟောဖြစ်တာပေါ့နော်အဲ့တော့ကျစီရလည်းအများကြီးနောက်ပိုင်းတော့လိုနိုင်တယ်။ဥမာ PPE တို့ကျတဲ့ကောကဲတို့ဒီဝင်တဲ့အခါမှာသုံးပြတဲ့ကျမရဲ့ဝင်တဲ့နေ့သုံးပြတဲ့ပစ္စည်းမျိုးတွေပေါ့နော်။ဒါရလူနာများရဲ့များလာတို့ကျမတို့အထဲဝင်ရတဲ့အခြေအနေတွေကလည်းများလာနိုင်တယ်။ပြီးလို့ရှိရင်လူများများလည်းဆရာမဆရာမအင်အားတွေများလည်းစားသုံးရတော့မယ်ဆိုတော့ဒီ PPE တွေကောကဲတွေအကုန်လုံးကိုလည်းထပ်ပြီးရောအင်အားဖြည့်ပေးနိုင်ဖို့အဆင်ပြေမယ်ပေါ့။
လူအပ်တဲ့စီဝါထောက်ကူပစ္စည်းတွေမရှိတဲ့အခါမှာကုသရေးပိုင်းမှာခက်ခဲတွေပိုဖြစ်ရတယ်လို့ယောဂါကူးစက်နိုင်တဲ့အန်ဒီရဲ့ပုံများတယ်ဆိုတာကတော့ပြီးခရိုင်ဆေးရုံကမေးစေးဆရာဝန်ဒေါက်တာမြင့်မြင့်စင်ရဲ့ဖြစ်ရက်ကတက်သေးပဲဖြစ်ပါတယ်။ကုသရေးပစ္စည်းကရိယာအလုံးလောက်မရှိတဲ့ကြားကနေ COVID-19 လူနာတယောက်ရဲ့အသက်ကိုကယ်ဖို့ကြိုးစားရင်ဒေါက်တာမြင့်မြင့်စင်ယောဂါကူးစက်ခံခဲ့ရတာပါ။
သူလိုပဲအခက်ခဲတွေကြားမှာလူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့အမျိုးသမီးစေဝန်ထမ်းတွေအခုချိန်မှာအများပြားရှိနေတာပါအင်းစိန်စေယုံကြီးကဒေါက်တာမမကြီးကတော့သူကိုယ်တိုင်ဦးဆောင်ပြီး community fever clinic လို့ခေါ်တဲ့ကိုရက်ရွာအတွင်းအခမဲ့ဆေးခန်းတွေဖွင့်ပြီး covid-19 ဖြစ်နေတဲ့အချိန်မှာတာမန်ဖျားနာသူတွေကိုကုသပေးတဲ့အပြင်ဒီယောဂကုသခံထားရနိုင်ပွဲရှိတဲ့သူတွေကိုလည်းသက်ဆိုင်ရာဆေးရုံဆေးခန်းတွေမှာလိုအပ်တဲ့ယောဂစစ်ဆေးစံတမ်းမှုတွေနဲ့ကုသမှုတွေခံယူနိုင်အောင်အကူအညီပေးနေတဲ့သူဖြစ်ပါတယ်။ဘလို့ခံယူချက်တွေနဲ့အခုလိုလှုပ်ဆောင်ဖြစ်တာပါလေ။
ဘာရီယာမိုတီဗေးရှင်းလဲဆိုပြောချင်တာကတော့ responsibility ယူတာလို့ပဲယူဆပါတယ်။ဟိုကတော့ဟိုတက်တယ်တော့ယူဆတာဝန်ထမ်းဆောင်တယ်လို့မှယူဆပါတယ်။
ကျမရဲ့ဝန်ထမ်းတယောက်အနေနဲ့ပြည်သူတွေရဲ့ကျန်းမာရေးကိုကာကွယ်ဆောင်ရှားဖို့တာဝန်ရှိတယ်ဆိုရဲယုံကြည်ချက်ခံယူချက်နဲ့ပဲ COVID-19 ကာလမှာလည်းတာဝန်ကျေခြင်းတယ်လို့ဒုနာပြုဆရာမမတ်လာတင်ရီဦးကလည်းပြောပါတယ်
ဘဝနဲ့ဖြစ်တဲ့အတွက်တို့ကတရတာတော်အချိန်မဲထဲဆောင်မှုအသိဉာဏ်ရမှာပေါ့နော်အဲ့တော့မိသားစုဆိုတာမျိုးကလည်းကျမတို့ကအဝေးမှာပဲပေါ့ကျမတို့မိသားစုဆိုရင်လည်းနေမှာပေါ့ကျမတို့ကကိုကြီးချင်းကိုမှာပေါ့နော်အဲ့တော့အဝေးမှာကလန်းလိုက်ရတယ်ကျမတို့ပြုစုရတာမျိုးပေါ့နော်မှာစားတာမျိုးလေးပဲရှိတာပေါ့အဲ့တော့ဒါဖြစ်ကျမတို့ကတော့ကျမရဲ့ဝန်ထမ်းဖြစ်တဲ့အတွက်ကိုယ့်ရဲ့ဒီလူတွေပေါ်မှာဖြစ်နေတဲ့ဒီရောဂါရဲ့အပေါ်မှာကျွန်တော်ကောက်တယ်ဖို့တာဝန်ကျွန်တော်မှာရှိထားတည်တာလေ
မြန်မာနိုင်ငံမှာသူနာပြုအများစုဟာအမျိုးသမီးတွေဖြစ်ပါတယ်အခုလို COVID-19 ရောဂါကျုံလာရတဲ့အချိန်မှာလူနာရင်းနဲ့နေစဉ်ဓာတ်ရိုက်ချိတွေ့ကုသမှုပေးနေရတာကလည်းဒီလိုသူနာပြုတွေပဲဖြစ်ပါတယ်။အလားတူ COVID-19 ရောဂါကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းအစစ်အစစ်မှာအမျိုးသမီးစီးဝင်တန်းတွေဟာအမျိုးသားတွေနဲ့တန်းတူရှေ့တန်းမှာရှိနေပါတယ်လို့ဒေါက်တာတန်တန်မြင့်ကလည်းပြောပါတယ်
။ဒီချိန်မှာကိုယ့်ရဲ့ကြာရာတာဝန်ပေါ့နော်ကြာရာရဲ့အခန်းကဏ္ဍကျွန်တော်တို့ဆောင်ရွက်ရမှာပဲ။နော်အဲ့ဆိုကျမတို့အမျိုးသမီးရလေဘာဖြစ်ဖြစ်အမျိုးသားများနဲ့အတူဒန်းလူဆောင်ရနေတာပဲလေနော် anti site ရော fever surveillance လုပ်ငန်းတွေ contact tracing လုပ်ငန်းတွေမှာလေကျမတို့ဒီအမျိုးသမီးများတွားရောက်ပြီးတော့ပေါ့နော်ဒါကြွားတွေခိတွားရောက်ပြီးတော့မှဒီလုပ်ငန်းတွေကိုဟိုဆောင်ရနေကြရတာပါဒီကဏ္ဍမှာတော့အမျိုးသမီးတွေဟာအလုံးအမျိုးသားများနေထူပေါ့ဗျာကျမတို့ဘာဖြစ်ဖြစ်ရှင်းန်းကနေပြီးတော့ဆောင်ရနေတဲ့လူပဲပြောရမှာပေါ့နော်
COVID-19 ရောဂါတိုက်ဖျက်ရေးမှာရှီတန်းကနေပါဝင်နေကြတဲ့ဒီလိုအမျိုးသမီးအမျိုးသားစီးဝင်တဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတော့လေးစားအသိမပြုစရာဖြစ်ပါတယ်။အလွယ်တကူယောဂါကူးစက်ခံရနိုင်တဲ့အခြေအနေတွေကြားမှာပဲဒီကနေ့မြန်မာအမျိုးသမီးစီးဝင်တဲ့တွေအများအပြား COVID-19 တိုက်ဖျက်ရေးမှာရှီတန်းကနေပါဝင်နေကြတဲ့ဆရာဝန်တင်ပြရင်းနဲ့ပဲဒီသတင်းဖတ်ရအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျမပြန်ပြထွေးပါရှင
်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်တန်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပြီးတော့ဒီထဲမှာနယူးယောက်မြို့ဟာအဓိကရောဂါဖြစ်ပွားရာနေရာဖြစ်လာပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူ6000ကျော်တဲ့မှာနယူးယောက်ပြည်နယ်မှာသေဆုံးသူ2000နီးပါးရှိလာနေပြီးတော့ဒီလိုသေဆုံးသူတွေထဲမှာမြန်မာတချို့လည်းပါဝင်ပါတယ်။အခုလိုကွယ်လွန်သူမြန်မာတချို့ ਨੇ နာမကျန်းဖြစ်သူတွေကိုအကူအညီပေးနေတာကတော့ NHFMM လို့ခေါ်တဲ့မြန်မာအမျိုးသားလူမျိုးရေးရံမုံငွေအဖွဲ့ပါအဖွဲ့ဝင်တဦးလည်းဖြစ်ကုလသမဂ္ဂ UNICEF အငြင်းစားဝန်ထမ်းတဦးလည်းဖြစ်တဲ့ဒေါ်မီတီခါကိုနယူးယောက်အခြေအနေနဲ့တော့ဒီအဖွဲ့ရဲ့ပံ့ပိုးပေးနေတဲ့အစီအစဉ်လေးအကြောင်းကိုကျွန်တော်အောင်ကသုတဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်မင်္ဂလာပါတော်မီတီကခင်ဗျဒီအမေရိကန်ပြည်သူမှာ COVID-19 ရောဂါပေါ့လေအဆိုးရွားဆုံးဖြစ်ပွားနေတာကတော့နယူးယောက်ပါဆိုတော့နယူးယောက်ရဲ့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပေးပါလား
ဟုတ်ကဲ့ရှင်ကိုအောင်ဟိုကျမတို့ဒီနယူးယောက်မှာပေါ့နော်ဟို US တစ်ခုလုံးမှာဆိုရင်တော့နယူးယောက်စီးတီးကအများဆုံးခံရတဲ့စီးရင်တဲ့မှာဖြစ်နေပါတယ်ဘာဖြစ်လဲဆိုတော့နယူးယောက်စီးတီးတစ်ခုလုံးနေနေဆိုရှင် positive ဖြစ်တဲ့ case က3သိန်းကျော်ဖြစ်နေပြီးတော့ဆုံးပါသွားတဲ့ဥယျာဉ်အဖြစ်က18000ကျော်ရှိပါတယ်ဒါဒီတည်းကမမစတိတ်ကြီးတခုရမှာမှာနယူးယောက်စီးတီးပေါ့5ဘိုရိုပေါင်းထားတဲ့ Queens or Brooklyn or Bronx ဆိုဒီဟာမှာဒီစီးတီးတဲ့မှာဒီ positive cases က36000ကျော်ရှိပြီးတော့ဆုံးဖားသွားတာတော့12000ကျော်အခုလက်ရှိအရာသိရပါတယ်ရှင
် COVID-19 ကြောင့်ဆုံးဖားသွားသူတွေထဲမှာဒီမြန်မာတွေလည်းပါတယ်လို့ကျွန်တော်သိရပါတယ်ဆိုတော့အားလုံးဘယ်နှယောက်လောက်ရှိပါလဲ
အခုဆိုလို့ရှိရင်ကျမတို့အခုဟိုလက်ရှိပေါ့နော်ဟိုစီးရင်အရာ20နီးပါးပေါ့16ယောက်ဖြစ်သွားပါပြီကျမတို့မှာနမေဒီနဲ့တကွအခုကောက်ခံလို့ရရှိသလောက်ပေါ့နော်16ယောက်ရှိနေပါပြီ20နီးပါးဖြစ်နေပါပြီ
အားလုံးကရောဒီမြန်မာအမေရိကန်တွေပဲလား
ကျမတို့အနေနဲ့သိရသလောက်ကတော့တချို့လဲမြန်မာနိုင်ငံ status နဲ့မြန်မာနိုင်ငံသား status နဲ့နေနေတုံးမှာပဲဥပမာအဖြစ်အဲ့ဒီဒီ sushi လုပ်တဲ့အလုပ်သမားလေးတွေနောက်တခြားအလုပ်လုပ်တဲ့ဟိုလူတွေပေါ့နော်နောက်ပြီးတော့တချို့လဲ American မြန်မာတွေလဲပါပါတယ်ရှင့်
ဒေါ်မေတီခါတို့အနေနဲ့ပေါ့လေဟိုအခုလိုဒီဆုံးမသွားတဲ့သူတွေနဲ့ပတ်သက်ပြီးတော့လည်းအကူအညီပေးနေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဟိုဘယ်လိုအကူအညီတွေပေးပစ်တယ်ဆိုတဲ့အကြောင်းလည်းပြောပြပါအောင
်ဒီအဖွဲ့ကနေပြီးတော့အခုလက်ရှိဒီ COVID-19 နဲ့ထိခိုက်ခံရတဲ့သေဆုံးခုနဲ့အတွက်ကျွန်မတို့ကဝင်ပြီးတော့ဟိုတက်နေသမျှပေါ့နော်အတက်နေဆုံးကျွန်မတို့ကူညီမယ်ဆိုပြီးတော့ကျွန်မတို့အချက်အားဖြင့်တစ်အချက်အနေနဲ့ကျွန်မတို့ဘာစလုပ်လဲဆိုတော့ဒီနေထိုင်မကောင်းဖြစ်နေတဲ့သူတွေမြန်မာမိသားစုတွေမြန်မာတွေနေထိုင်မကောင်းဖြစ်ဆေးရုံသွားလို့လည်းမရဘူးဆိုရင်သူတို့လက်ရှိချက်ချင်းခေါ်ပြီးတော့ဆရာဝန်တွေကိုမေးနိုင်ဖို့အတွက်ကျွန်မတို့ကဆရာဝန်တွေကိုလှမ်းပြီးတော့ဆက်သွယ်ပြီးတော့မြစ်တပ်ရက်ခံတော်ဆရာဝန်တွေအားလုံး၅ဦးကလည်းဟိုလလလလာသူတို့ရဲ့နာမည်တွေနဲ့နံပါတ်တွေနဲ့ပေးပါတယ်အချိန်မျိုးဆက်ပါသူတို့ကဟိုမြစ်တာနဲ့အလကားအချက်ညာပေးပါမယ်ပေါ့နော်နောက်အပြင်ကျွန်မတို့ကဘာလုပ်ထားလဲဆိုရင်ဥပဒေပိုင်းနဲ့ပတ်သက်ပြီးတော့လည်းတချို့ကနားမလည်ကြဘူးပေါ့နော်ဒီသေဆုံးသွားတဲ့သူတွေရဲ့ဒီ body ကိုဘယ်လို claim လုပ်မလဲဘာလဲအတွက်ပေါ့လိုအပ်အောင်ဆိုရင်ကျွန်မတို့ရဲ့မြန်မာနိုင်ငံသားပါပဲရှေ့နေတူကိုလည်းကျွန်မတို့ကမြစ်တာရက်ခံတော့သူကလည်းလလလလာသူနာမည်စာရင်းပေးထားပါတယ
်နောက်ဟိုတချို့လိုအပ်သူတွေအတွက်ဇာပနအတွက်ရောစီစဉ်ပေးတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အခက်အခဲတွေရှိတယ်လည်းကြားရပါတယ်ခင်ဗျာအဲ့ဒီအကြောင်းရောပြပြပေးအောင
်ပေးပြပါတယ်ရှင် because ဘာဖြစ်လို့လဲဆိုတော့ကျွန်မတို့ဒီပြောမယ်ဆိုလို့ရှိရင် funeral home ကြီးကအခက်အခဲအများဖြစ်နေပါတယ်ညယောက်မှာအဲ့လိုတေချေတဲ့သေဆုံးကုန်တဲ့သူတွေကအများများတဲ့အတွက် funeral home မလောက်ပါဘူးမလုံလောက်တဲ့အတွက် New Jersey တို့ပါတို့တခြားမြို့နယ်တွေကပါအခုဒီတောင်းရပါတယ်အဲ့တော့သူတို့တွေမှာလက်လန်းမမိပါဘူးသူတို့ရဲ့ဟိုပူဆွေးတော့ကရုံမှုကတပိုင်း funeral home ရှာလို့မရတာတပိုင်းနဲ့ဆိုတော့ကျွန်တော်တို့အဖွဲ့ကနေပြောဝင်ပြီးတော့အဲ့တက်နေသမျှ funeral home ကိုရှာပေးပါတယ်တခါရတဲ့အခါကျပြန်တော့လေတချို့ကငွေချေးမတက်နိုင်ကြပါဘူးအဲ့တော့အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကတက်နေသမျှငွေချေးကိုကူညီပေးပါတယ်ပံ့ပိုးပေးပါတယ်နောက်ဥပမာလေးတစ်ခုပြောရမယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ဒီ New York ရဲ့အပြင်ဘက်ပေါ့ Long Island ဘက်မှာတော်တော်ဝိုးဝေးမှာရှိတဲ့ဒီအလုသမား sushi အလုသမားလေးတယောက်ကိုတလုံးမှာဆုံးသွားပါတယ်ကျွန်မနေ့ရက်တော့သိမမှတ်မိတော့ပါဘူးဒါပေမဲ့နာမည်တော့သိပါတယ်ထားပါတော့အဲ့သူဆုံးသွားတဲ့အခါမှာ claim လုပ်မဲ့သူ့ရဲ့ရုပ်အလောင်းကိုလာပြီး claim လုပ်နိုင်သူမရှိပါဘူးအဲ့ဒီအတွက်ကျွန်မတို့ကရအောင်စုံစမ်းပြီးတော့ရဲဌာနရောနောက်ပြီးတော့ဒီ mortuary ကိုပါကျွန်မတို့စုံစမ်းလိုက်တဲ့အခါမှာသူ့ရဲ့ body ကရှိနေပါသေးတယ်ဒါပေမဲ့လာပြီး claim လုပ်တဲ့သူမရှိဘူးစုံစမ်းလိုက်တဲ့အခါမှာသူကဆွေးမျိုးသားချင်းလုံးဝမရှိပါဘူးမျိုးရောမှာသူတယောက်တည်းဒီမှာလာအလုပ်လုပ်နေတဲ့အတွက်တနည်းတစ်ခုနဲ့ကျွန်မတို့ရန်ကုန်ကသူ့ရဲ့ဖခင်ဖြစ်သူကိုကျန်ပြီးတော့ဆက်သွယ်လို့ရသွားပါတယ်အဲ့တော့အခုဆက်သွယ်ထားပါတယ်အခုချိန်မှာတော့ဘာကြောင့်လဲလို့ဆိုတော့ဖခင်ရဲ့ဒီသဘောတူညီမှုလက်မှတ်ပေါ့နော်ပါမနော်အဲ့ဒီလက်မှတ်ကိုလည်း notarize လုပ်ရပါမယ်အဲ့ဒီဟာရမှကျွန်တော်တို့ကဒီဘက်ကဒီ mortuary တို့ရဲဌာနတို့မှာတွားပြီး claim လုပ်မှဒီ body ကိုပြန်ရပါမယ်ဟိုအဲ့ဒီခါကျရင်ဒီ funeral home ကိုလှမ်းဆက်ပြီး funeral home မှာတွားပြီးတော့ body claim လုပ်မှာပါဘာကြောင့်လဲလို့ဆိုရင် long term မှာတော့နည်းနည်းလေးစီမင်းစီကံနဲ့နည်းနည်းလေး flexible ဖြစ်ပါတယ်
ဟုတ်ကဲ့ဟိုအလှငွေတွေရောဘယ်လိုလက်ခံပေးလက်ခံတာပါလဲ
ပထမဆုံးကျမတို့စတိုင်မင်းတဲ့အခါမှာကျမတို့ကမတီပေါ့နော်မတီငွေကိုထည့်လိုက်ပါတယ်အဖွဲ့ကြီးကထည့်ပါတယ်အဲ့ဒီဟာကိုရင်းပြီးတော့ကျမတို့ဒီ Facebook page မှာ GoFundMe ဆိုတဲ့ link လေးကိုကျမတို့ကတွဲပြီးတော့ကျမရောတခြားအဖွဲ့ဝင်တွေအားလုံးရောအဲ့လို Facebook မှာ share လုပ်ပါတယ်အဲ့ဒီမှာဒီမြန်မာနိုင်ငံသားတွေရောမြန်မာနိုင်ငံသားမဟုတ်တဲ့တွေရောပြီးတော့အမည်မဖော်လို့တွေရောပေါ့နော်နာမည်မဖော်လို့တွေရောထည့်တဲ့အခါမှာကျမတို့ရဲ့ဒီအလှငွေကတိုးတိုးလာပါတယ်ဒီအပြင်ကျမတို့အဖွဲ့ကဘာလုပ်သေးလဲဆိုကျမလည်းအင်မတန်စိတ်ချမ်းသာပါတယ်ကူညီပေးရတဲ့အတွက်ကျမတို့နယူးယောက်ကွန်မြူနတီမှာအဲမတ်အိုမာဆွေဆိုတဲ့ဟိုအမျိုးသမီးတူကဟိုညီမတူပေါ့နော်သူကသူ့ဘာနဲ့သူတရက်မှာဒီ Facebook မှာချိန်ညားပါတယ်သူကသူ့လက်ကိုမြစ်တာနဲ့ပေါ့ဟင်းနေချက်ပြီးတော့လာဖို့ပေးမယ်နေထိုင်မကောင်းတဲ့မြန်မာတွေကျမကိုအကြောင်းချပါဆိုပြီးသူကအဲ့လိုရေးပါတယ်အဲ့တော့ကျမတို့အမြင်နဲ့ဟာဒါသူ့ကိုပံ့ပိုးပေးရမယ်ဆိုပြီးတော့အခုလောလောဆယ်ကျမတို့အဖွဲ့ကအိုမာဆွေချက်တဲ့ဟင်းနေပေါ့နော်သူကသူဝယ်ပြီးသူကသူချက်ပါတယ်အဲ့ဒီဟင်းနေပါတယ်အကုန်လုံးကိုကျမတို့ကတပတ်မှနှစ်ချိန်သွားယူပြီးတော့နေထိုင်မကောင်းတဲ့မိသားစုတွေကိုကျမတို့ကပြန်ပြီးတော့ဟိုပံ့ပိုးပြီးတော့သွားပြီးသွားပို့ဆောင်ပေးပါတယ်နေထိုင်မကောင်းတချို့ဆင်းတော်မယူနိုင်ပါဘူးအဲ့လိုမျိုးဆိုရင်လည်းကျမတို့ကအဲ့လိုဖုန်းဆက်ပြီးလာယူရဲ့ဒီဆောင်ပြီးတော့မှယူပါတယ်အဲ့ဒါတပတ်ကိုနှစ်ချိန်လောက်တာဆိုရင်မိသားစုအဖြစ်အဆိုရင်အခုမိသားစု20နီးပါးလောက်ကျမတို့ကူညီနေပါတယ်
ဟုတ်ကဲ့ကျွန်တော်တို့အခုလိုဖြည့်ချပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကျွန်မလည်းကျေးဇူးတင်ပါတယ်။ကျွန်မတခုပြောချင်တာလေးရလीဒီကျွန်မတို့ NHF MM ရဲ့လုပ်ရက်က Facebook ပေါ်မှာလည်းကြည်ညာပါတယ်။အဲ့လိုကျွန်မဒီအဖွဲ့ကိုစားပေါ့နော်ဒီအဖွဲ့မှာလာပြီးတော့လှူတဲ့ဒီနာမည်တွေပါလဲတချို့ကနာမည်မပေါ်ပါဘူးအဲ့လိုလှူတဲ့သူတွေအားလုံးမြန်မာမိသားစုတွေပဲဖြစ်ဖြစ်နိုင်ငံခြားသားတွေဖြစ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ပြီးတော့ဒီကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသံမကြီးနဲ့သံယုံမိသားစုကလည်းလှူထားတာရှိပါတယ်အဲ့ဒီအတွက်လည်းကျွန်မဒီနေ့ကနေအားလုံးကိုစားမှတ်တမ်းတင်ပြီးကျေးဇူးတင်ကြောင်းပြောလိုပါတယ်ပြီးတော့တချို့ကဒဲရိုက်လှူခြင်းပါတယ်ဒီ GoFundMe ကလည်းမလှူခြင်းပါဘူးကျွန်မတို့ဆီကလည်းဒဲရိုက်မလို့တဆင့်မသွားခြင်းမူတကယ်ထိခိုက် နေလာတဲ့တည်ဆုံသွားတဲ့သူတွေရဲ့ကျန်းရသူမိသားစုနဲ့တိုက်ရိုက်လှူချင်တယ်ဆိုရင်လည်းကျမတို့အဖွဲ့ကလုပ်ပေးနေပါတယ်။အဲ့ဒီလိုဆောင်ရွက်ပေးတာလည်း၄ဦးရှိသွားပါပြီ။အဲ့လိုလည်းဆောင်ရွက်နိုင်ပါတယ်လို့ကျမဒီနေ့ကနေပြောလိုပါတယ်။အခုလို့ကျမတို့အဖွဲ့ကိုကိုအောင်တို့ VOA ကနှမ်းပြီးတော့ပေါ့နော် Voice of America ကနှမ်းပြီးတော့မေးတဲ့အတွက်လည်းကျမကျေးဇူးအများကြီးတင်ပါတယ်။
ခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ COVID-19 ကာယောဂါနဲ့ပတ်သက်ပြီးဆေးရုံတွေမှာလှုပ်ဆောင်နေတာတွေကိုဗြိတိန်အရှေ့တောင်ပိုင်း Access ဆေးရုံအရေးပေါ်ဌာနကအရေးပေါ်ဆိုင်ရာဆေးပညာရှင်ဒေါက်တာအလင်းမဝင်းတိန်ကိုမင်းရန်ကြည့်တင်ပြပေးမှာပ
ါ။ဆေးရုံမှာတော့ဒီ COVID ယောဂါစဖြစ်တဲ့ March လအလေလောက်ကလေးကနှစ်ပိုင်းခွဲလိုက်ပါတယ်။hot area နဲ့ cold area လို့ခေါ်ပါတယ် hot area ကိုလာတဲ့လူတွေကတော့ ambulance ကနေခေါ်လာကြတာများပါတယ်သူတို့ကအပြားရှိမယ်ချောင်းတွေတအားဆိုးမယ်တက်ရှူကျက်မယ်လေပင်းနာတာနှာရည်တအားကျနေတာတက်ရှူနေထိုင်တဲ့ symptom တွေရှိတဲ့လူတွေကိုခေါ်လာတာပေါ့နော်ခေါနေရနဲ့ကိုးနေရတက်တက်ကို wall ကိုကာပြီးတော့ခွဲလိုက်ရတာပါ။ဘာလို့လဲဆိုတော့ကိုးနေရမှာရှိတဲ့လူတွေကထော်လဲတာလောက်လည်းဖြစ်နိုင်တယ်။ခါအတက်ရတာလည်းဖြစ်နိုင်တယ်။ခုနက symptom တွေမရှိတဲ့လူကိုကိုးနေရမှာထားတာ
ပါ။ hot နေရကိုလူနာတွေကိုပို့ပြီးဆိုလို့ね။ဒီလူနာတွေကိုပထမဆုံးဘယ်လိုစပြီးတော့ပြုစုပေးပါလဲ
။ရောက်လာပြီးဆိုတာနဲ့အရန်ယောဂအခြေအနေဆိုးနေတယ်ဥပမာအောက်ဆီဂျင်အရန်နည်းနေတယ်ဟိုအသက်ရှူတအားကျက်နေတယ်လို့ဆိုရင်ကျမတို့ကကြိုသိပါတယ်ဆိုအမ်ဘူလန့်စမားကဟိုဘော red phone လို့ခေါ်ပါတယ် emergency phone ပေါ့နော်လှမ်းပြီးတော့ခေါ်တာပေါ့ blood pressure တို့ heart rate တို့အောက်ဆီဂျင်တို့ပျော့ပြလို့ရှိလို့ရှိရင်ကျမတို့ကအဲ့ဒီလူနာကတော်တော်ဆိုးတယ်အဲ့ဒါဆိုရှင်အသေးအတန်နေရာမှာကြည့်မယ်ပေါ့နော်အဲ့ဒါဆို resuscitation area လို့ခေါ်ပါတယ်တဲ့တဲ့နေရာမှာမဟုတ်တဲ့လူတော့ပုံမှန် hot နေရာမှာပဲကြည်တာပေါ့ကျမတို့ကလူနာဆပြီးတော့ရောက်ကလေးကသွေးဖောက်တယ် chest x ray ပုံမှန်ရိုက်ပါတယ်လူနာက blood test တွေ chest x ray တွေကကောင်းတယ်အောက်ဆီဂျင် level ကကောင်းတယ်ဆိုရင် antibiotic ပေးပြီးတော့ပြန်လွတ်ပါတယ်မကောင်းဆိုလို့ရှိရင်တော့ဆေးရုံမှာတင်ပါတယ်ဆေးရုံတင်ရင်တော့ medical team ကိုပဲကျမတို့ကလွှဲလိုက်တာပေါ့တန်းပြီးတော့သူတို့ medical ward က covid ward လို့ခေါ်ပါတယ်အဲ့လိုမတော်ခင်မှာ swab ပြပါတယ်နှာခေါင်းနဲ့ပစာသေးကိုဆွတ်ပြပါတယ
်အခုလူနာတယောက်ရောက်လာပြီဆိုရင်ဒီလူနာကိုဗစ်ယောဂါကိုဖြစ်နေလားမဖြစ်နေလားဘယ်လိုလုပ်သိပါလဲပြောပြပေးပါ
အတိအကျဘယ်လိုမှမသိနိုင်သေးပါဘူးဆွတ် result မထွက်မချင်းအခုတော့ကျမတို့သိနိုင်တာတကူကတော့လူနာရောက်ရောက်ချင်း chest x-ray ရိုက်လိုက်လို့ရှိရင် chest x-ray က sign နေရာအခု covid sign ကိုဆိုလို့ခေါ်ပါတယ်ကြည့်လိုက်တာနဲ့ဟိုကကျမတို့သိပါတယ်ကျမတို့ဆေးရုံမှာဆိုရင် radiologist က24နာရီသူတို့ duty နဲ့ဆင်းရပါတယ် radiologist က chest x-ray ကို report လုပ်ပေးပါတယ် chest x-ray ကြည့်လိုက်လို့ရှိရင်ကျမတို့ diagnosis ကိုတော်တော်မှန်းလို့ရနေပါပြီနောက်ပြီးတော့ blood result ပေါ်မှာလည်းမူတည်ပါတယ
် blood result ပေါ်မှာမူတည်ရစားပါပြောရပါတယ
်အဲ့ blood မှာ abnormality တွေပြပါတယ် covid ရှိတဲ့လူနာ leukopenia လို့ခေါ်ပါတယ် one of theblood counter နည်းလို့ရှိလို့ရှိရင်အဲ့ဒါဟာ covid ဖြစ်ဖို့ chance အရန်များပါတယ်ဒါပေမဲ့အခုအချိန်မှာတော့ဘယ်သူပဲဖြစ်ဖြစ်ချောင်းဆိုးနေတယ် temperature ရှိနေတယ်အသက်ရှူကျက်နေတယ်ဆိုလို့ရှိရင်တော့ more than 90% က covid ပါပဲ chest x-ray ကကျမတို့စီမှာ within 5 minute လောက်တွင်မှာရပါတယ် chest x-ray ကြည့်လိုက်လို့ရှိရင် diagnosis ရပါပြီ
ဆိုတော့ဒီ covid လူနာတည်ကြပြီဆိုလို့ရှိရင်ဒီလူနာကိုဘာလုပ်ပါလဲ
လူနာကဟိုပေါ့နော်အောက်ဆီဂျင်လိုနေကြတာများပါတယ်အဲ့လိုဆိုရင်အောက်ဆီဂျင်လိုရင်အောက်ဆီဂျင်ပေးတယ်ပေါ့နော်။ကဲပြန်နိုင်တဲ့လူနာကြလို့ရှင်လဲအန်တီဘိုတစ်ပေးပြီးတော့ပေါ့မပြန်နိုင်တဲ့လူနာတော့အဲ့လိုပေါ့အဲ့ဒီလူနာက intensive care တွေကိုသွားရမယ့်လူနာလား။ရိုးရိုး medical ward ထဲမှာပဲနေနိုင်သလား။ဆိုတော့အဲ့ဒီအချိန်မှာ decide လုပ်ရပါတယ်။ကျွန်မခုနကပြောပြတဲ့ resuscitation ခန်းထဲမှာရှိနေတဲ့လူနာကတော့အရန်ကိုဆိုးရွားနေတယ်ဆိုရင်အသက်ရှူဆက်တက်မလားဆိုတာကိုဆုံးဖြတ်ရပါတယ်။အဲ့ဒီခါကျလို့ရှိရင်ကျမတို့က intensivist တွေကိုခေါ်ပါတယ် intensivist တွေကလာကြည့်တယ်သူတို့ဆုံးဖြတ်ပါတယ်သူတို့ decide လုပ်တဲ့ factor တွေကတော့အများကြီးရှိပါတယ်အဲ့ဒီပုံမှာမူတည်ပြီးတော့လေကြောင်းထဲကိုကျုပ်ထည့်မလားပြီးလို့ရှိရင်အသက်ရှူဆက်နဲ့ဆက်မလားဆိုတာကို ICU က specialist တွေကဆုံးဖြတ်ပြီးတော့သူတို့လုပ်ပါတယ်တခါတယ်
ကိုပေါ့နော်တန်လျာဖြစ်နေတယ် COVID-19 ယောဂပူးခံနေလို့တန်လျာဖြစ်ရင်ဘာတွေဘလို့လောက်ရမလဲလည်းမပြောပြပေးပ
ါကျမတို့စီမှာ111ဆိုတဲ့ system ရှိပါတယ်အဲ့ဒါကဆိုပါ health advice line ပေါ့နော်အဲ့ဒီ health advice line မှာဖြည့်တဲ့လူတွေကဟို healthcare professional တွေပေါ့ ပေါ့များသောအားဖြင့်အလို nurse တွေ paramedic တွေအဲ့လိုမျိုးလူတွေပါသူတို့ train လုပ်ထားတာပေါ့နံပါတ်ကိုခေါ်လိုက်လို့ရှိလို့ရှိရင်သူတို့က symptom တွေကိုမေးပါတယ်အကုန်လုံးပေါ့နော်အရင်က medical history ရစ drug history ရစအကုန်လုံးသူတို့မှာ checklist တွေအများကြီးပါအဲ့ဒါတွေကိုမေးပါတယ်မေးပြီးတော့သူတို့ဆုံးဖြတ်နိုင်တဲ့ကိစ္စဆိုလဲသူတို့ဖာသူတို့ဆုံးဖြတ်တယ်သူတို့မဆုံးဖြတ်နိုင်တဲ့ဆိုလို့ရှိလို့ရှိရင်လဲသူတို့ကခဏနေ clinician ကပြန်ခေါ်ပါလိမ့်မယ်ဆိုပြီးတော့ clinician က GP ဆရာဝန်ဖြစ်ပါများတယ်အဲ့ဒါကပြန်ခေါ်တယ် GP ဆရာဝန်ကအဲ့မှာဆုံးဖြတ်လိုက်တာပေါ့နေကောင်းတယ်ဆိုလို့ရှိရင်အိမ်မှာပဲနေအောင်ပေါ့နော်ပါရာစီတမောတောက်ပါရေများများတောက်ပါဘာတွေလောက်ရမယ်ဆိုတာဘယ် sign နဲ့ symptom တွေကြည့်နေရမယ်ဘယ်အချိန်မှာနေမကောင်းရင်999ခေါ်ရမယ်ဆိုတာသူတို့ instruction ပေးတာပေါ့အဲ့ဆရာဝန်နဲ့စကားပြောနေတဲ့အချိန်မှာမကောင်းဘူးလို့ထင်လို့ရှိရင်တော့ဆရာဝန်ကချက်ချင်း ambulance လွှတ်လိုက်ပါတယ
်စစ111နဲ့999ရပါကွာ
111က non emergency call ပေါ့နော်အခုပမာလူတယောက်ကအလိုပေါ်ကအ temperature ရှိတယ်ဆိုတော့ပေါ့လက်ချောင်းနာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်အသက်အန္တရာယ်ရှိနေသေးတဲ့ symptomချိန်မဟုတ်လို့ရှိရင် 111 ကိုခေါ်လို့ရပါတယ်ဥပမာလူတယောက်ကကဲဟိုအရန်ကိုရင်ဘက်အောင်နေပုံတော့ဟဲ့လားနှလုံးရောဂါကြောင့်မလို့ heart attack ရတယ်လို့ထင်လို့ရှိရင်အဲ့ဒီလူနာ999ကိုခေါ်လို့ရပါတယ် 999 က emergency ပေါ့999ကိုက3ခုပြန်ခွဲပါတယ်ဟိုကပေါ့ police လိုချင်လား emergency ambulance လိုချင်လားအဲ့လိုပြန်ခွဲပါတယ
် emergency ခန်းတွေကိုခံရတဲ့ဆရာဝန်နေနေဘလို့ကိုခုကာဝေးတာတွေလောက်ပါလဲ
hot area မှာလာတဲ့လူတွေကတော့အကုန်လုံးနှီးပါးဟာနောက်ကျလို့ရှိရင် positive ဖြစ်တာပဲ။အဲ့ဒီတော့အကုန်လုံး PPE 4 PPE ဝေရပါတယ်။ဟိုပေါ် goggle ရယ် mask က FFP3 mask လို့ခေါ်ပါတယ်။ပြီးတော့ surgical gown ပေါ့နော်။အဲ့ဒီ gown နဲ့ glove နဲ့အဲ့ဒါကိုဝေပါတယ်။အပေါ်မှာ Pfizer တက်ပါတယ် goggle ပေါ်မှာ
။မြန်မာနိုင်ငံကလူတွေဒီ COVID နဲ့ပတ်သက်ပြီးတော့ဗားရီများသတိထားတဲ့နည်းနည်းပြောပြပေးပါ
။မပေါ်ကြဖို့လိုပါတယ်။ဒီယောဂကူးပုံက4 mile လို့ခေါ်ပါတယ်။ကိုကိုမပါလာတာဟုတ်ကိုအပြင်ထွက်လေကိုအိမ်ကိုတည်လာလီပဲအဲ့ဒီတော့တတ်နိုင်တဲ့များအိမ်မှာနေကြဖို့လူကြီးတွေနဲ့ကိုခံအားနည်းတဲ့လူတွေဥပမာဒါအပတိရှိတဲ့လူတွေလုံးယောဂအဆုတ်ယောဂအက်စမာရှိတဲ့လူတွေကင်ဆာရှိတဲ့လူတွေကအိမ်ထဲမှာပဲလုံးဝမထွက်ကိုမထွက်သင့်ပါဘူးအိမ်သားတွေကလည်းမထွက်သင့်ပါဘူးလူထူတဲ့နေရာကိုမသွားတာအကောင်းဆုံးပါပဲ
ဒေါက်တာအလိမ့်မရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရအောင်ရှင်။နောက်တစ်ပတ်မှာပြန်တင်ဆက်ရအောင်ပါကျောင
်းမေလ၈ရက်တောက်ချာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမျက်မှောင်ကတစ်လှည့်ပြောပါအောင်မယ်။ COVID-19 ကရောဂါကြောင့်အမုန်းပွားမှုနဲ့နိုင်ငံခြားသားမလိုလားတဲ့အမြင်တွေဆူနာမီလှိုင်းကြီးလိုဖြစ်စေခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားပြီးတကဘာလုံးအမုံစကားတွေအဆုံးသတ်ကြဖို့တောင်းဆိုလိုက်ပါတယ်။အမုံတရား virus ကိုတကဘာလုံးကဝိုင်းတိုက်ဖျက်ကြဖို့အတွင်းရေးမှူးချုပ်အန်တိုနီယို ဂူတာရက်စ်ကသူ့ရဲ့ Twitter စာမျက်နှာကနေဗီဒီယိုနဲ့ပန်ကြားလိုက်တာပါ။သတင်းတောက်တွေ၊လျှို့ဝှက်သတင်းဖွင့်ချသူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊ပရဟိတဆောင်ရွက်နေသူတွေ၊လူအခွင့်အရေးကိုကာကွယ်စောင့်ရှောက်နေကြသူတွေဟာပြစ်မှတ်ထားခံရတယ်လို့အတွင်းရေးမှူးချုပ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့ဝေယဝိဆလုပ်ပေးသူတယောက်မှကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့စစ်စစ်သိခဲ့ရပြီးတဲ့နောက်သမ္မတထရမ့်နဲ့ဒုသမ္မတမိုက်ပန့်စ်တို့ရောဂါပိုးရှိမရှိနေ့စဉ်စစ်စစ်သွားမယ်လို့အင်ဗျူရောကပြောပါတယ်။အရင်တုန်းကတော့တပတ်တစ်ခါစစ်စစ်တာဖြစ်ပါတယ်။အမေရိကန်မှာဒီကနေ့အစိုးရထုတ်ပြန်တဲ့အလုပ်လက်မဲ့ကိန်းဂဏန်းတွေအရ COVID-19 ကပ်ရောဂါကြောင့်ဧပြီလထဲမှာအလုပ်လက်မဲ့ဖြစ်သူတန်း20ထက်မနည်းတိုးလာတဲ့အတွက်တနိုင်ငံလုံးအလုပ်လက်မဲ့နှုံ15ရာခိုင်နှုံလောက်ဖြစ်နေပါတယ်။အမေရိကန်ပြည်နယ်40လောက်မှာတော့ကန့်သတ်ချက်တွေကိုရှော့ပေါ်ပြီးစီးပွားရေးလုပ်ငန်းတွေကိုပြန်လည်ဖွင့်လှစ်နေကြပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန်အဖြစ်အမေရိကန်လွှတ်တော်အမတ်ဟောင်း Thomas H. Andrews ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတာဝန်ပေးထားပါတယ်။မကြာခင်တုန်းကတာဝန်သက်တမ်းပြီးဆုံးသွားတဲ့ပါမောက်ခရန်ဟီလီရဲ့နေရာမှာသူ့ကိုတာဝန်ပေးလိုက်တာပါ။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှမိန်ပြည်နယ်ကိုစားပြုအမတ်အဖြစ်1992ခုကနေ1995ခုနှစ်အဖြစ်တာဝန်ထမ်းခဲ့သူ Thomas Andrews ဟာ Andrews Strategic Services ဆိုတဲ့ Washington မြို့တော်အခြေစိုက်အတိုင်ပင်ခံလုပ်ငန်းလုပ်ကိုင်နေသူပါအဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့ Eurobarma Network ကွန်ရက်အဖွဲ့တွေအတွက်လည်းအကြံပေးအဖြစ်ဆောင်ရွက်ခဲ့မှုပါပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုတောက်ချာနေ့ညအတွက်ရေဒီယိုအတန်းဖွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြတ်မောင်ပ
ါ This program has come to you from the Voice of America, Washington.